Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ VOA American တိုင်းရဲ့2019ခုနှစ်နိုဝင်ဘာလ15ရက်တောက်ကြနေ့ညပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းထိုမီတာ19.2532လိုင်းလက်မီတာ190အပြင် VOA ရဲ့ Facebook စာမျက်နှာ VOA Bambies News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်ရှင်။ကျွန်မခွန်ညိုပါ။ခုညပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်။
ကျွန်တော်လည်းပါဒီညနားဆင်မဲ့တဲ့နေ့မှာတော့အမေရိကန်သမ္မတဒေါ်နယ်ထရန့်ပေါ်အရေးယူနိုင်ရေးစုံစမ်းနေတဲ့အောက်လွှတ်တော်မှာရာထူးကဖေရှားခံခဲ့ရတဲ့ယူကရိန်းဆိုင်ရာအမေရိကန်သမ္မတကြီးထွက်ဆိုနေပါပြီ။မြန်မာနိုင်ငံကတိုင်းရင်းသားဒေသတွေမှာကြီးလေးတဲ့လူခွေချုပ်ဖောက်မှုတွေကျူးလွန်နေတယ်ဆိုတဲ့ဆွဆွဲချက်နဲ့ဆုံးဖြတ်ချက်တည်းချမှတ်ရေးကုလသမဂ္ဂမှာဆွေးပြထားပါတယ်။ဒီလိုထိတန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆုမျက်မွန်နဲ့တူကြေညာပေးသွားမှာပါ။
အခုညပိုင်းသတင်းလွှာတွေထဲမှာတော့လူမျိုးတွန်းတပ်ဖြတ်မှုတာစီရေးဆိုင်ရာသဘောတူစာချုပ်ကိုမြန်မာအစိုးရဘက်ကချိုးဖောက်ခဲ့တဲ့ဆိုတဲ့စွဲချက်နဲ့ပတ်သက်လို့မြန်မာအစိုးရဘက်ကအခုလိုတုံ့ပြန်ပါတယ်
။မြန်မာနိုင်ငံအနေနဲ့ဒီကိစ္စကိုနိုင်ငံတကာဥပဒေကြောင်းရပါတော့အတုံ့ပြန်ဆောင်နိုင်ဖို့ပဲလုပ်သွားမယ်လို့ဖြစ်ချင်ပါတယ်။နောက်ကင်တာနာအာဂျင်တီးနားတရားဆွဲတဲ့ကိစ္စပါနော်။
သမရယုံဝင်ကြီးဌာနပြောခွင့်ရရဲ့ပြောကြားချက်နဲ့အတူထုတ်လွှင့်ပေးမှာပါ။ချင်းမျိုးသားလွှတ်တော်ကိုယ်စားလှယ်ဖန်ခံထားရတဲ့ကိစ္စပြည်တော်စုလွှတ်တော်မှအရေးကြီးအဆိုတင်တဲ့အပေါ်မှာတုံ့ပြန်ချက်တွေရှမ်းပြည်နယ်မြောက်ပိုင်းဝပြည်နယ်ကိုပိုင်အုပ်ချုပ်ခွင့်ရဒေသမှာ2020ရွေးကောက်ပွဲအတွက်စတင်ပြင်ဆင်နေတဲ့အခြေအနေနဲ့မြမပြည်မှာနာမည်ကြီးတစ်စိတ်ကားအသစ်တွေနဲ့တပတ်ရစ်တွေအယောင်ပြန်ခံဖွင့်လှစ်တဲ့အကြောင်းကိုလည်းနားဆင်ကြရမှာပါ။အခုရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမြတ်မွန်တို့ပြောပြပါမယ်ရှင်။
အမေရိကန်သမ္မတဒေါ်နယ်ထရန့်ပေါ်အရေးယူနိုင်ရေးစုံစမ်းစစ်ဆေးနေတဲ့အောက်လွှတ်တော်မှာရာထူးကဖေရှားခံခဲ့ရတဲ့ယူကရိန်းနိုင်ငံဆိုင်ရာအမေရိကန်သမ္မတကြီးကျန်းနာပွဲမှာထွက်ဆိုနေပါပြီ။မိကွန်းထုတ်စရာကောင်းတဲ့လူတွေရဲ့မုန်းမမှန်ပြောတာတွေကိုအခြေခံပြီးသမ္မတကြီးတယောက်ကိုဆွေးရကရာထူးကဖြုတ်ဖို့ဆုံးဖြတ်ခဲ့တာမယုံနိုင်စရာလို့ရဖြစ်နေလေသမ္မတကြီးအောင်မရီယက်ဗန်နိုဗစ်ချာသူ့ကိုရာထူးကဖေရှားခံရတဲ့အချိန်မှာပဲပြောဆိုထားတာပါ။ပေါ်တူနေကစခဲ့တဲ့ကျန်းနာပွဲမှာတော့ယူကရိန်းနိုင်ငံဆိုင်ရာအမေရိကန်ယာယီသမ္မတကြီးဝီလျံတေလာယူကရိန်းမူဝါဒရေးရာကိစ္စတွေကိုကြီးကြပ်ရတဲ့ဒုတိယထောက်နိုင်ငံခြားရေးဝန်ကြီး George Kent တို့လည်းထွက်ဆိုခဲ့ကြပါတယ်။2020ပြည့်သမ္မတရွေးကောက်ပွဲမှာ Democratic Party ကပြန်ပြည့်ဖြစ်လာနိုင်တဲ့ဒုသမ္မတအောင် Joe Biden ပေါ်အချင်းဖြစ်ချက်ဆမှုဆွဆွဲချက်နဲ့စုံစမ်းမှုနဲ့2016 American သမ္မတရွေးကောက်ပွဲမှာ Ukraine ကဂျာဝန်ဆွတ်ဖက်ခဲ့တယ်ဆိုတဲ့ဆွဆွဲချက်တွေကိုစုံစမ်းပေးဖို့ Ukraine နိုင်ငံကိုသမ္မတ Trump ကဖိအားပေးဖို့ကြိုးစားခဲ့တယ်ဆိုပြီးအစောပိုင်းတစ်ကပိတ်စုံစမ်းမှုတွေမှာလည်း American အစိုးရတရမသုံးစုလုံးထွက်ဆိုထားကြပါတယ်။
အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့ပုတ်ကိုရေးဆိုင်ရာရှင်းနေရူဒီဂျူလီယာနီအပေါ်အစိုးရရှင်းနေတွေစုံစမ်းစစ်ဆေးမှုတွေကိုစတင်လိုက်ပြီဖြစ်ကြောင်း Bloomberg သတင်းဌာနကသတင်းထုတ်ပြန်ခဲ့ပါတယ်။ဗန်နာရေးဆိုင်ရာစီးမျဉ်းစည်းကမ်းတွေဖောက်ဖျက်မှုရှိမရှိပြည်ပနိုင်ငံတစ်ခုအတွက်အကျိုးဆောင်အဖြစ်တရားဝင်မှတ်ပုံတင်ဖို့ပြက်ကွက်မှုစတဲ့ဆွဆွဲချက်တွေနဲ့စုံစမ်းနေတာဖြစ်ကြောင်းလည်းသတင်းကဖော်ပြခဲ့ပါတယ်။နယူးယောက်မြို့တော်ဝန်ဟောင်းလည်းဖြစ်တဲ့သမ္မတရဲ့ရှင်းနေဂျူလီယာနီဟာသမ္မတထရမ့်အပေါ်အရေးယူရေးအောက်လွှတ်တော်စုံစမ်းစစ်ဆေးမှုတွေမှာအဓိကနေရာကပါဝင်နေသူဖြစ်ပါတယ်။သမ္မတထရမ့်ကရှင်းနှစ်သမ္မတရွေးကောက်ပွဲမှာနိုင်ငံရေးပြိုင်ဘက်ဖြစ်လာနိုင်ခြင်းရှိသူဒုသမ္မတဟောင်းဂျိုးဘိုက်ဒန်အပေါ်စုံစမ်းစစ်ဆေးပေးဖို့ယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီကိုဖိအားပေးခဲ့တဲ့ဆိုပြီးအောက်လွှတ်တော်ဒီမိုကရက်အမတ်တွေကစုံစမ်းနေတဲ့နေရာမှာရှင်းနှစ်ဖြစ်သူဂျူလီယာနီရဲ့အခမ်းအနားကိုသိနိုင်ဖို့လဲကြိုးပမ်းနေကြပါတယ်။ဗဟုအစိုးရရဲ့စုံစမ်းစစ်ဆေးမှုတွေအတွင်သမ္မတရဲ့အကျိုးဆောင်ဂျူလီယာနီအဖြစ်ရှိကြောင်းတွေ့ရှိခဲ့မယ်ဆိုရင်သူ့အနေနဲ့အောင်းမိမှာမဟုတ်ဘူးလို့နယူးယောက်တာမိုင်းခရိုင်ရှင်းနေချုပ်ယုံမှအစိုးရရှိနေဖြစ်တာဝန်ထမ်းခဲ့ဘူးသူတဦးကိုကိုးကားပြီးတော့လဲ Bloomberg သတင်းကဖော်ပြခဲ့ပါတယ
်။ As instance ကြွားပေါ်ဝင်ဖြစ်တန်ရရှိသူအမေရိကန်နိုင်ငံသားတယောက်ကိုဒီကနေ့ပဲလေကြောင်းကနေနေရပြန်ပို့လိုက်တဲ့အကြောင်းတူကီနိုင်ငံကပြောလိုက်ပါတယ်။တူကီနဲ့ဂရိနိုင်ငံနယ်စပ်ကဂျာကန်နယ်မြေမှာရဲတော်ကြာပိတ်မိနေခဲ့တဲ့အမေရိကန်နိုင်ငံသားကိုဂရိနိုင်ငံဘက်ကဝန်ဝင်ငင်းဆန်လိုက်ပြီးတဲ့နောက်တူကီနိုင်ငံကနေရပြန်ပို့လိုက်တာဖြစ်တဲ့အကြောင်းတူကီပြည်ထောင်ဝန်ကြီးဆူလီမန်ဆူလူကပြောဆိုလိုက်တာပါ။ဂရိနိုင်ငံကိုပို့ဖို့တောင်းဆိုခဲ့ပေမဲ့ဂရိအနာဘိုင်းနယ်ဘက်ကလက်မခံခဲ့တာကြောင့်အခုနောက်ဆုံးတူကီကအမေရိကန်ကိုပို့လိုက်တာလို့လည်းဆိုပါတယ်။အဲဆူသွေးကျော်ဖော်ဝင်နေဖြစ်တန်တရာရှိသူတွေကိုတော့တူကီနိုင်ငံကတင်းလာနေကစလို့နေရပြန်ပို့နေတာပါ။အာရနွယ်ဘွားအမေရိကန်နိုင်ငံသားကိုတော့အစ်တန်ဘူမြို့ကနေလေကြောင်းကပြန်ပို့ခဲ့တာဖြစ်တဲ့ကြောင်းအန်ကာရာမြို့မှာပြည်ထောင်ဝန်ကြီးကသတင်းတောက်တွေကိုပြောခဲ့တာပါ။တူကီနိုင်ငံဟာအဲဆူသွေးကျော်ဖော်ဝင်တွေကိုသက်ဆိုင်ရာနိုင်ငံတွေထံပြန်လည်ပို့ဆောင်နေတဲ့ကြောင်းပြောခဲ့ပေမဲ့ဘယ်နိုင်ငံတွေဆိုတာကိုတော့တူကီပြည်ထောင်ဝန်ကြီးကအတိအကျပြောမတော်ပါဘူး။
ီတလီနိုင်ငံကရေကြီးနေတဲ့ Venice မြို့မှာအထင်ကရ Saint Mark's ယဉ်ပြင်ကိုလူတွေမသွားနိုင်အောင်လို့မြို့တော်ဝန်ကဒီကနေ့ပိတ်လိုက်ပါတယ်။အရေးပေါ်အခြေအနေကြေညာထားတာဒုတိယမြောက်နေ့ဖြစ်တဲ့ဒီနေ့မှာရင်နောက်ထပ်ကြီးလာမယ်လို့ခန့်မှန်းထားချိန်2နာရီအလိုမှာပဲ Saint Mark's ယဉ်ပြင်ကိုအများပြည်သူမသွားနိုင်အောင်လို့မြို့တော်ဝန်Luigi Brugano ကပိတ်ခဲ့တာပါရေလွှမ်းနေတဲ့ရေမြင့်မှာလူတွေဖြတ်သွားနိုင်အောင်လုပ်ပေးထားတဲ့ရေမြင့်နှပြင်ထက်မြင့်တက်တဲ့ဇင်းကြံလန်းတွေကိုမြို့တော်ဝန်ရဲ့အမိန့်ထွက်လာပြီးတဲ့နောက်မှာအလုပ်သမားတွေကဖယ်ရှားခဲ့ပါတယ် Saint Mark's ရေမြင့်မှာရှိတဲ့ Byzantine Basilica ဖျားရှိခိုးကျောင်းဟာလည်းနှစ်ပေါင်း 1200 အတွင်းမှာ6ကြိမ်မြောက်ရေကြီးတဲ့ဒဏ်ကိုခံနေရပါတယ်ဒီကနေ့တောက်ကြနေ့မှာဒီရေဟာ9ဘေကျော်မြင့်တက်မယ်လို့ခန့်မှန်းထားပါတယ်စံချိန်တင်အောင်ဒီရေကြီးမှုကြောင့်မြို့ကိုဖုံးလွှမ်းနေတဲ့ရေမြင့်နှပြင်လည်းမြင့်တက်နေပါတယ်Venice ရေပေါ်မြို့မှာနှစ်ပေါင်း90ကျော်အတွင်းအစိုးဆုံးရင်ဆိုင်ရေကြီးမှုကိုရင်ဆိုင်နေရတာပါပင်လယ်ရေမြင့်နှပြင်တဲ့6ပေကျော်ရေကြီးခဲ့တာကြောင့်အီတလီအစိုးရကအရေးပေါ်အခြေအနေကြာတာပြင်းနေကကြေညာခဲ့တာဖြစ်ပါတယ်အရေးပေါ်ရေဘေးတုံ့ပြန်ရေးအတွက်ယူရိုငွေတန်း20တုံးဆွဲဖို့အစိုးရကကနဦးခွင့်ပြုထားပါတယ်သမိုင်းဝင်ရှေးဟောင်းမြို့မှာအဆောက်အုံတွေထိခိုက်ပျက်စီးမှုကိုပြင်ဆင်မုံမတ်ရေးအတွက်နိုဝင်ဘာ26ရက်နေ့ကျရဲ့အစည်းအဝေးလုပ်မယ်လို့ဝန်ကြီးချုပ်ဂျူစပေးကွန်တေကဒီကနေ့ပြောကြားခဲ့ပါတယ်
Bio American Tan ညဘက်မြန်မာဘာသာအစီအစဉ်မျိုးကိုညပိုင်း9:00ကနေ10:00အထိလိုင်းဒိုမီတာ19 kHz 15453ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါခင
်ဗျာ Bio American Tan မြန်မာဘာသာအစီအစဉ်ရဲ့တောက်ချန်နေညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်မြန်မာနိုင်ငံကတိုင်းဒေသဒေသတွေမှာကြီးလေးတဲ့လူခွင့်ရချုပ်ပေါမှုတွေကျွလွန်နေတယ်ဆိုတဲ့ဆွဆွဲချက်နဲ့ဆုံးဖြတ်ချက်တည်းရဲ့ချက်မှတ်ရေးကုလသမဂ္ဂမှာအဆိုပြုလိုက်ပါတယ်ကုလသမဂ္ဂပါဝင်ခိုင်လုံတဲ့စုံစမ်းမှုတွေကရရှိထားတဲ့သတင်းချက်လက်အစီရင်ခံစာတွေအရရခိုင်ကချင်းနဲ့ရှမ်းပြည်နယ်တွေပါဝင်နိုင်ငံတော်မှာလူခွင့်ရချုပ်ပေါမှုတွေအကြီးအကျယ်ဆက်လက်ဖြစ်ပွားနေတဲ့ပေါ်ရှုတ်ချတဲ့အကြောင်းလဲဆုံးဖြတ်ချက်ကိုပူတွဲအဆိုပြုခဲ့တဲ့အမေရိကန်ပြည်ထောင်စုကပြောဆိုလိုက်တာပါမနေ့ကကုလသမဂ္ဂထူထူညီလာခံရဲ့တတိယကော်မတီမှာတင်သွင်းတဲ့ဆုံးဖြတ်ချက်မူကြမ်းထဲမှာတော့ရိုဟင်ဂျာမွတ်စလင်တွေနဲ့တခြားလူနည်းစုတွေပါဝင်မြန်မာနိုင်ငံတွင်းမှာလူခွင့်ရရှိအောင်အကာအကွယ်ပေးဖို့နဲ့လွတ်လပ်ခွင့်တွေရရှိရေးအတွက်လည်းတောင်းတိုက်တွန်းခဲ့တာပါအချိန်နဲ့မှာပဲလူခွင့်ရချုပ်ဖောက်မှုတွေကိုစုံစမ်းဖော်ထုတ်ပြီးတာဝန်ရှိသူတွေကိုအရေးယူဖို့လည်းတိုက်တွန်းထားပါတယ်မြန်မာနိုင်ငံဘက်ကတော့နိုင်ငံတစ်ခုချင်းလိုက်ဆုံးဖြတ်ချက်ချမှတ်ကိုလက်မခံနိုင်တဲ့အကြောင်းကန့်ကွက်ခဲ့တာပါ2019ဩဂုတ်လတည်းရခိုင်ပြည်နယ်မှာမြန်မာလူမျိုးရေးတပ်ဖွဲ့တွေရဲ့စစ်စင်ရေးတွေအတွင်းလူခွင့်ရချုပ်ဖောက်မှုတွေစိုးစိုးဝါးဝါကျူးလွန်ခဲ့ကြောင်းကုလသမဂ္ဂနဲ့နိုင်ငံတကာအသံဝင်ကစွပ်စွဲထားပြီးစုံစမ်းဖော်ထုတ်ဖို့လည်းတိုက်တွန်းနေကြတာပါရူညာဆိုတဲ့အသုံးအနှုန်းကိုတရားဝင်အသိအမှတ်ပြုထားတဲ့မြန်မာဆွေးနွေးကတော့နိုင်ငံတကာနဲ့လူခွင့်ရဖွဲ့တွေကစွပ်စွဲနေသလောက်လူခွင့်ရချုပ်ဖောက်မှုတွေကျူးလွန်တာမရှိတဲ့အကြောင်းပြောဆိုထားသလိုကျူးလွန်ခဲ့တာတွေကိုစုံစမ်းဖော်ထုတ်အရေးယူတာတွေရှိကြောင်းလည်းပြောဆိုထားပါတယ်
ဘင်္ဂလားဒေ့ရှ်နိုင်ငံဒုက္ခသည်စခန်းတွေကနေမလေးရှားကိုသွားဖို့ကြိုးစားတဲ့ရိုဟင်ဂျာဒုက္ခသည်122ယောက်ကိုဘင်္ဂလားပင်လယ်အော်ထဲမှာဘင်္ဂလားဒေ့ရှ်ကံယူတန်းဆောင်တပ်ဖွဲ့ကကြာတာပြည်တိကခေတင်ခဲ့ရတယ်လို့တပ်ဖွဲ့ပြောသွင်းခွင့်ရသူကပြောပါတယ်ပင်လယ်ထဲမှာဆက်လီဒဇင်ဆက်ပြတ်ပြီးတော့နစ်မလို့ဖြစ်နေတယ်လို့တင်္ဂါတွေကအကြောင်းကြားတဲ့အတွက်ကင်းလက်အဖွဲ့သွားရောက်ကယ်ဆယ်ခဲ့ရကြောင်းကံယူတန်းဆောင်တပ်ဒုတိယတပ်မှူးစိန့်ဖူလ်အစ္စလာမ်ကရိုက်တာစတင်းထဏာကိုဒီကနေ့ပြောကြားပါတယ်ဒုက္ခရောက်နေတဲ့ဆက်လီဘော်ကအမျိုးသမီး58ယောက်အမျိုးသား48ယောက်နဲ့ကလေး18ယောက်ကိုကယ်တင်နိုင်ခဲ့တယ်လို့ပြောပါတယ်။ဒီနှစ်ထဲမှာပဲဒုက္ခသည်စခန်းတွေကနေမလေးရှားကိုပို့ပေးမဲ့လူကုန်ကူးသူတွေလက်ကနေရိုဟင်ဂျာ900ထက်မနည်းကိုဘင်္ဂလားဒေ့ရှ်ရဲတပ်ဖွဲ့နဲ့ကံယူရန်ဆောင်တပ်ဖွဲ့တွေကကယ်တင်ခဲ့ရတယ်လို့လည်းဆိုပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်သွားခဲ့ကြတဲ့ရိုဟင်ဂျာတွေဟာဒုက္ခသည်စခန်းတွေကနေပို့မို့ကောင်းမွန်တဲ့ဘဝရမယ်လို့မျှော်လင့်ပြီးထိုင်းနဲ့မလေးရှားဘက်တွေကိုသွားဖို့ကြိုးစားနေကြတာဖြစ်ပါတယ်။ရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုလက်မခံတဲ့မြန်မာနိုင်ငံမှာလည်းရခိုင်ပြည်နယ်ဒုက္ခသည်စခန်းတွေကနေမလေးရှားကိုဆက်လီနဲ့သွားဖို့ကြိုးစားသူတွေကိုမနှစ်က3ချိန်ဖမ်းမိခဲ့ပါတယ်
။မြန်မာနိုင်ငံပါဝင်မဲခေါင်ဒေသနိုင်ငံတွေနဲ့ကုလသမဂ္ဂရဲ့မွေးရစီဝတ်နဲ့ရည်စွေးမှုတက်ဖြည့်ရေးယူ UNODC တို့ပူးပေါင်းပြီးဒေသတွေမွေးရစီဝတ်တက်ဖြည့်ရေးအချိန်မြင့်မဲ့အစီအစဉ်တရက်ကိုဒီနေ့ပဲသဘောတူလိုက်ပါတယ်။ထောက်လိုင်းရေးသတင်းတွေဖလှယ်တာနေဆက်ပြတ်ကျော်လှုပ်ရှားနေတဲ့ရည်စွေးခိုင်းတွေနဲ့ရဇဝကိုင်းတွေရဲ့မွေးစီဝါမောက်ခမှုတွေကိုနှိမ့်နှင်းတဲ့လုပ်ငန်းတွေမှာပူးပေါင်းဆောင်ရွက်မှုတွေတိုးမြှင့်ဖို့သဘောတူလိုက်တာပါ။ဒေသတွင်းမွေးစီဝါထုတ်လုပ်မှုတွေနဲ့မောက်ခမှုတွေမှာအချက်ချာနေရဖြစ်တဲ့ရွှေပြည်ကန်ဒေသ၃နိုင်ငံဖြစ်တဲ့မြန်မာ၊ထိုင်း၊လာအိုတို့အပြင်တရုတ်၊ဗီယက်နမ်၊ကမ္ဘောဒီးယား၊ဝန်ကြီးတွေပါတက်ရောက်လာကြတဲ့ဘန်ကောက်မြို့ကစီဝေးပွဲမှာတော့ထောက်လိုင်းသတင်းအချက်အလက်တွေကိုပုံမှန်ဖလှယ်သွားဖို့နေဆက်ဖြစ်ချင်စုံစမ်းမှုတွေကိုပုံမှန်ပူးတွဲဆောင်ရွက်သွားကြဖို့နဲ့မွေးစီဝါတက်ဖြည့်စီမံချက်တွေကိုပူးပေါင်းဆောင်ရွက်ဖို့တွေကိုသဘောတူခဲ့တာပါ။အရင်ကပူးပေါင်းဆောင်ရွက်မှုတွေကိုချင်းနေလိုအပ်ချက်ရဆောင်ရွက်ခဲ့ရပြီမဲ့အ ခုခါသဘောတူညီချက်ရခဲ့တဲ့အတွက်ပိုပြီးစနစ်တကျနဲ့ထိရိရောက်ဆောင်ရွက်နိုင်မယ်လို့မျှော်လင့်ကြောင်းလဲ UNODC ရဲ့အရှိတောင်အာရှရဲ့တာဝန်ခံ Jeremy Douglas ကပြောပါတယ်
ဩစတြေးလျနိုင်ငံ New South Wales ပြည်နယ်မှာလောင်ကျွမ်းနေတဲ့တော်မီကြောင့်တည်ဆုံးသူ၄ယောက်ရှိနေချိန်မှာမီးလောင်ကျွမ်းမှုအခြေအနေပိုဆိုးလာနိုင်တယ်လို့အာဏာပိုင်တွေသတိပေးထားပါတယ်။တောက်ချာနေညဘက်9နာရီကျော်ချိန်အထိ Richmond တောင်ကြားဒေသမှာရှိတဲ့ Gospel Mountain နဲ့ Mile Creek Road အရပ်တွေမှာတော်မီလောင်နေတဲ့တော်မီနှစ်ခုကိုအရေးပေါ်သတိထားစရာအဆင့်မှရှိတယ်လို့မိသားတစ်ဖွဲ့ကသတ်မှတ်ထားပါတယ်။မိဘမလွတ်နိုင်တဲ့နေရာမှာနေကြတဲ့ဒုက္ခသည်တွေကိုလည်းအရေးကြုံလာရင်ထွက်ပြေးကြဖို့အသင့်မြင်ထားပါလို့တာဝန်ရှိသူတွေကသတိပေးထားပါတယ်။ပြည်နယ်တဝန်းစုစုပေါင်းတော်မီလောင်ကျွမ်းမှုပေါင်း60ထဲမှနေရှိနေပြီး30လောက်ကိုမထိန်းနိုင်သေးပါဘူး။တော်မီတွေကြောင့်အခုသတင်းတစ်ပတ်လုံးလည်းအရေးပေါ်အခြေအနေထုတ်ပြန်ထားပါတယ်။နှစ်နဲ့ချီမိုးခေါင်ရေရှားမှုနဲ့အပူချိန်ပိုပြီးပြင်းထန်လာတာကြောင့်နှစ်စဉ်တော်မီလောင်ကျွမ်းတတ်တဲ့အချိန်မရောက်ခင်မှာတော်မီတွေလောင်ကျွမ်းနေတာဖြစ်ပါတယ်ရှင်။
တောက်ကြနေညပိုင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမြတ်မွန်တို့ပြောပြပေးသွားတာပါရှင်အခုသတင်းလွှာတွေဇက်တိုက်ထုတ်လွှင့်ပေးသွားပါမယ်လူမျိုးရုံးတပ်ဖြတ်မှုတာစီရေးဆိုင်ရာသဘောတူစာချုပ်ကိုမြန်မာအစိုးရဘက်ကချိုးဖောက်တယ်ဆိုတဲ့ဆွဆွဲချက်နဲ့ဂမ်ဘီယာနိုင်ငံကကမကထပြုပြီးကုလသမဂ္ဂရဲ့ပင်မတရားရေးအဖွဲ့ဖြစ်တဲ့ ICJ နိုင်ငံတကာတရားရုံးမှမြန်မာနိုင်ငံကိုတရားစွဲလိုက်တာကိုမြန်မာဘက်ကဥပဒေကြောင့်အရာတင့်တော်သလိုတုံ့ပြန်သွားမယ်လို့ပြောပါတယ်မြန်မာနိုင်ငံအရေးစတင်စုံစမ်းဖို့ ICC နိုင်ငံတကာရာဇဝတ်ခုံရုံးကခွင့်ပြုလိုက်တဲ့ကိစ္စနဲ့ပတ်သက်လို့တော့မြန်မာနိုင်ငံဟာ ICC ဖွဲ့စည်းရေးစာချုပ်မှာလက်မှတ်ရေးထိုးထားတဲ့နိုင်ငံမဟုတ်တဲ့အတွက်ပူးပေါင်းဆောင်ရွက်မှာမဟုတ်ဘူးလို့တုံ့ပြန်တဲ့အကြောင်း VOA သတင်းတောက်မေခကစူးစီးတင်ပြထားပါတယ်ရှင်
နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်နဲ့ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အပါအဝင်ထိတ်တန်းကောင်းဆောင်တွေကိုရိုဟင်ဂျာမွတ်စလင်တွေအပေါ်လူမျိုးတုံးတက်ဖြတ်မှုနဲ့ဆွတ်ဆွဲပြီးရိုဟင်ဂျာတွေနဲ့လက်တင်အမေရိကလူ့ခွင့်ရေးအဖွဲ့တွေကနိုဝင်ဘာ13ရက်နေ့ကအာဂျင်တီးနားတရားရုံးမှာတင်သွင်းခဲ့တာပါနိုင်ငံတကာတရားရုံး ICJ မှာမြန်မာနိုင်ငံကိုတရားစွဲဆိုထားတာကိုဥပဒေကြောင့်အရာတုံ့ပြန်သွားမယ်လို့ဒီကနေ့နေပြည်တော်မှာကျင်းပတဲ့တမရအိမ်တော်သတင်းစာရှင်းလင်းပွဲမှာတမရရုံးညွန်ကြားရေးမှူးချုပ်ဦးဇော်ထေးကပြောကြားလိုက်ပြီးမဲ့မြန်မာနိုင်ငံအရေးစတင်စုံစမ်းဖို့ ICC နိုင်ငံတကာရာဇဝတ်ခုံရုံးကခွင့်ပြုလိုက်တဲ့ကိစ္စနဲ့ပတ်သက်လို့ကတော့သူကအခုလိုတုံ့ပြန်ပြောဆိုသွားပါတယ
်။နိုင်ငံတော်ဆိုအနေနဲ့ဒီလမ်းကြောင်းကဖြစ်လာနိုင်တယ်ဆိုပြီးခဲ့တဲ့တစ်နှစ်ကျော်လောက်ကလေးအတိုင်းကြိုပြီးတော့ခံမှန်းမိပါတယ်။ဒီကိစ္စနဲ့ပတ်သက်လို့လည်းအခုဆောင်ရွက်ဖွဲ့ရရှိရတယ်ကျွန်တော်တို့ဆောင်ရွက်နေတယ်။မြန်မာနိုင်ငံကလက်မှတ်ထိုးထားတဲ့ condition တွေနောက်ဒီ ICJ ရဲ့ mandate ပေါ့နော်။ပြီးရင်ဒီသူ့ရဲ့ mandate အပြင်သူ့ရဲ့ဆောင်ရွက်နိုင်တဲ့လုံထုံးလုံဒီပေါ့နော်နိုင်ငံတကာဥပဒေတွေကအများကြီးဆက်ဆက်ပါတယ်မြန်မာနိုင်ငံနေနဲ့ဒီကိစ္စကိုနိုင်ငံတကာဥပဒေကြောင်းရပါနော်အတုံးပြန်ဆောင်နိုင်ဖို့ပဲလုပ်သွားမယ်လို့ဖြစ်ချင်ပါတယ်နောက်ကင်တာနာအာဂျင်တီးနားတရားစွဲတဲ့ကိစ္စပေါ့နော်ရှီတော်ပြန်ကြည့်လိုက်ရင်လည်းဟို2012ကစပြီးတော့ဖြစ်ပေါ်ခဲ့တဲ့ကိစ္စနေ2018ထိဒီပြည့်ကာလကယူထားတာတွေ့ရတယ်ပေါ့နော်ဒီပေါ်မှာတော့အထူးတလဲကျွန်တော်တို့ဖြေရှင်းဖို့မရှိပါဘူးနော်နောက် ICC ကိစ္စပေါ့နော်ကျွန်တော်တို့ ICC ကမြန်မာနိုင်ငံပေါ်မှာစုံစမ်းစစ်ဆေးမှုပြုလုပ်ခြင်းဟာနိုင်ငံတကာဥပဒေနဲ့မညီညွတ်ဘူးဆိုတာအတိအလင်းဖော်ပြထားပြီးဖြစ်ပါတယ်အခုလည်းဒီသဘောထားဖြစ်ပါတယ
်နိုင်ငံတကာဘက်ကဆွဆွဲပြောဆိုနေတာတွေနဲ့ပတ်သက်လို့အစိုးရဘက်ကငြင်းပယ်နေတာမျိုးမရှိပဲနိုင်ငံတကာဘက်ကပညာရှင်တွေပါဝင်တဲ့စုံစမ်းစစ်ဆေးရေးကော်မရှင်ဘက်ကမကြခင်ထွက်ပေါ်လာမဲ့အစီရင်ခံစာကတွေ့ရှိသမျှအချက်တွေကိုလက်ခံပြီးတာဝန်ခံဖြေရှင်းသွားမယ်လို့လည်းဦးဇော်ထေးကပြောဆိုလိုက်ပါတယ်
အခုလောလောဆယ်မှာတော့ကျွန်တော်တို့ဟိုပြည်ပကပေါ့နော်ယုံကြည်စိတ်ချယုံကြည်တိုက်တဲ့လူတွေပါဝင်တဲ့တရားလွတ်လပ်တဲ့စုံစမ်းစစ်ဆေးကော်မရှင် ICO ကြီးဖွဲ့စည်းထားပါတယ်အဲ့ဒီ ICO ကြီးကလည်းကျွန်တော်တို့စုံစမ်းစစ်ဆေးဆဲဖြစ်ပါတယ်နောက်တစ်ဖက်မှာလည်းတက်မတော်ကစုံစမ်းစစ်ဆေးကုံရုံကိုတော့ inquiry ဆိုတာဖွဲ့ပြီးဆောင်ရွက်နေပါတယ်ကျွန်တော်တို့ပြည်တွင်းမှာဒီလိုမျိုးဟိုစုံစမ်းစစ်ဆေးမှုတွေပေါ့မြန်မာနိုင်ငံအနေနဲ့လုပ်နေတာလှုပ်ဆောင်နေတာဖြစ်ပါတယ်တတိယအချက်အနေနဲ့ဒီစုံစမ်းစစ်ဆေးမှုတွေကနေပြီးတော့ကျွန်တော်တို့ ICO ကြီးစုံစမ်းစစ်ဆေးချက် report ထွက်မယ်စစ်ဆေးချက်ကနေပြီးတော့တွေ့ရှိချက်တွေထွက်လာမယ်နောက်ချက်ကတက်မတော်ကကိုတော့ inquiry ပေါ့နော်စုံစမ်းစစ်ဆေးခုံရုံးကတွေ့ရှိချက်တွေရှိတယ်ဆိုတော့လည်းသူတို့ထုတ်ပြန်ထားတယ်ပေါ့နော်ဒီလိုမျိုးချိုးဖောက်မှုဆိုင်ရာလှုပ်ဆောင်ချက်တွေရှိတယ်ဆိုရင်ကျွန်တော်တို့အစိုးရအနေနဲ့ဥပဒေနဲ့ညီအရေးယူသွားမယ်
ဥပဒေပညာရှင်ဒေါက်တာဆလိုင်းငွန်ကျုံလင်ကတော့ အစိုးရရဲ့တုံ့ပြန်ချက်ကမြန်မာနိုင်ငံရဲ့ပုံရိပ်မြန်မာနိုင်ငံရဲ့စီးပွားရေးနိုင်ငံတကာဘက်ကမြန်မာနိုင်ငံအပေါ်အမြင်တွေနဲ့နိုင်ငံတကာဘက်ကသတ်မှတ်ချက်တွေအပေါ်အကျိုးသက်ရောက်မှုတွေရှိမှာဖြစ်တာကြောင့်အစိုးရအနေနဲ့ဒီအပိုင်းကိုအကောင်းဆုံးတုံ့ပြန်သွားစေလိုတယ်လို့အကြံပြုဆွေးနွေးသွားပါတယ
်။ဒီနေ့အာဂျင်တီးနာယူနိုအဲရစ်ဒစ်စတစ်ကော်မတီနဲ့ကိစ္စကိုတုံ့ပြန်စရာမလိုဘူးဆိုတာကတော့အစိုးရသူသဘောထားကိုပြောတာဖြစ်မယ်။အဲဒီ ICC တရားရုံးနဲ့အာဂျင်တီးနာကျွန်တော်အဲရစ်ကဒစ်စတစ်ကကတရားရုံးကိုကျွန်တော်တို့ကမတုံ့ပြန်ဘူးဆိုပြီးတော့ကြော်ဖြတ်လုပ်ရတဲ့ကိစ္စမဟုတ်ဘူး။အဲ့တော့နံပါတ်၁ကကျွန်တော်တို့ကဥပဒေရအကျိုးသက်ရောက်မှုစဉ်းစားဖို့လိုတယ်။ဒုတိယကနိုင်ငံရေးရအကျိုးသက်ရောက်မှုအကျိုးသက်ရောက်မှုအဆိုးဖြစ်ဖြစ်အကောင်းဖြစ်ဖြစ်အဲ့ဒါကိုလည်းစဉ်းစားဖို့လိုတယ်။တတိယချက်ကဒီလိုမျိုးနိုင်ငံတစ်ခုကနိုင်ငံတကာဆက်ဆံရေးနေပြန်မှာနာမည်ပြတဲ့နာမည်ပြတ်ဖြစ်နေတဲ့အချိန်မှာစီးပွားရေးနဲ့လည်းဆိုင်တယ်လူမှုရေးနဲ့လည်းဆိုင်တယ်တခြားစီးပွားရေးလူမှုရေးနဲ့ပတ်သက်တဲ့အခြားတွေနဲ့လည်းဆိုင်တယ်ဒီဟာတွေအားလုံးကိုထက်သွက်ပြီးတော့ကျွန်တော်တို့မြန်မာနိုင်ငံအစိုးရဖက်ကနေအကောင်းဆုံးတုံ့ပြန်နိုင်ပါစေလို့ကျွန်တော်ကတော့မျှော်လင့်ပါတယ
်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကရောက်နေတဲ့ဒုက္ခသည်တွေပြန်လာရေးလုပ်ငန်းစဉ်မှာတော့ဘင်္ဂလားဒေ့ရှ်ဘက်ကနှစ်နိုင်ငံပူးပေါင်းဆောင်ရွက်မှုအားနည်းနေတာကြောင့်မအောင်မမြင်ဖြစ်နေရတယ်လို့ဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်ပါတယ်မြန်မာအစိုးရဘက်ကရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုလက်မခံဘဲပယ်ချထားပေမဲ့တစ်ဖက်နိုင်ငံဘက်ကထွက်ပြေးသွားတဲ့ဒုက္ခသည်တွေပြန်လာနိုင်ရေးကုလသမဂ္ဂအပါအဝင်နိုင်ငံတကာအဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်နေကြောင်းလည်းပြောဆိုသွားပါတယ်ရှင်
တို့ရရှင်များရှင်ရခိုင်ပြည်နယ်ကဖြစ်ခဲ့တဲ့ပြဿနာတွေအကျွဲ့ ICJ နိုင်ငံတကာတရားရုံးမှာဂမ်ဘီယာနိုင်ငံကဒီသတင်းပတ်ထဲမှာပဲတရားစွဲလိုက်တဲ့အပေါ်နိုင်ငံအတော်များများကပါအားပေးခဲ့ကြပါတယ်လူခွင့်ရချိုးဖောက်မှုဆွဆွဲချက်တွေအထူးသဖြင့်ရခိုင်ပြည်နယ်ကပြဿနာတွေကြောင့်မြန်မာနိုင်ငံဟာနိုင်ငံတကာဆက်ဆံရေးမှာအရေးနှိမ့်လာနေပါပြီလားနိုင်ငံတကာဖိအားတွေကတတမန်ဆက်ဆံရေးမှာနောက်ဆက်တွဲဘယ်လိုအကျိုးဆက်တွေကြုံရနိုင်ပါသလဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမိမြလူသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့လူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ bamis@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေလံအစီအစဉ်ကကြိုဆိုပါရစေ
။ VOA ရဲ့တောက်ကြနေညပိုင်းအစီအစဉ်တွေနားဆင်နေကြရတာပါရှင်။ချင်းပြည်နယ်ပလဝမြို့နယ်မဲဆန္ဒနယ်အမျိုးသားလွှတ်တော်ကိုယ်စားလှယ်ဥဝေတင်ကိုဖမ်းထားတာကန့်ကွက်ရှုံချကြောင်းနဲ့အ мян ဆုံးပြန်လွှတ်ပေးဖို့ပြည်ထောင်စုလွှတ်တော်မှအရေးကြီးအဆိုတင်သွင်းတာကိုရခိုင်လက်နက်ကိုင်အဖွဲ့ AA ဘက်ကကြောင်းကျိုးစီလျော်မှုမရှိဘူးဆိုပြီးတော့ဝေဖန်ပါတယ်။ဒီဥဝေတင်ရဲ့ကိစ္စကို AA ကဖမ်းထားတဲ့ဥဝေတင်ရဲ့ကိစ္စကိုရခိုင်တိုင်းရင်းသားပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်တာအေးမောင်ကိုအစိုးရဘက်ကတရားစွဲထောင်ချတာနဲ့နှိုင်းယှဉ်ပြီး AA ဘက်ကပြောခဲ့တာကိုလည်းလက်ရှိအာဏာရပါတီလွှတ်တော်အမတ်တွေကဘလို့တုံ့ပြန်ပါသလဲဆိုတာ VOA မြန်မာပိုင်းသတင်းတောက်နိုင်ကွန်းအိမ်သတင်းပေးပို့ထားပါတယ်ရှင
်။ဟုတ်ကဲ့ပါအမျိုးသားလွှတ်တော်ကိုယ်စားလှယ်ဥဝေတင်ဖမ်းဆီးခံခဲ့ရမှုနဲ့ပတ်သက်လို့ပြည်ထောင်စုလွှတ်တော်တွင်ဒီလိုအရေးကြီးဆိုတင်တွင်တာဟာကြိုးကြောင်းစီလွယ်မှုမရှိဘူးလို့အေရခိုင်လက်နက်ကိုင်အဖွဲ့ပြောခွင့်ရခိုင်တုခကဆိုပါတယ
်။သူကပါလီမန်အမတ်တယောက်အနေနဲ့နော်သူ့အလုပ်ကိုသူမလုပ်ပေးနဲ့ဗမာစစ်တပ်ရဲ့ထောက်လိုင်းလုပ်ငန်းတွေကိုသူကနေပြီးတော့ဟိုတောက်လျှောက်လုပ်နေတယ်။တစ်ဖက်မှာဘာသာရေးလူမျိုးရေးပဋိပက္ခတွေဖြစ်အောင်နေပြီးတော့မှနောက်ခွေကနေပြီးတော့ဒါလူငယ်တွေကိုတွေးကြုံလုံးဆိုပြီးတော့လုပ်နေတဲ့ဥစ္စာတွေရှိတယ်။အဲဒါကြောင့်မို့လို့ဥဝေတင်ကအဖမ်းခံရတာဖမ်းဆီးတဲ့အတွက်ကြောင့်မို့လို့နော်ဒီပါလီမန်မှာနေပြီးတော့ဒီလွှတ်ပေးဖို့အတွက်တင်နေဆိုတဲ့ဥစ္စာကတော့ဘယ်လိုမှဟိုကြိုးကြောင်းစီလီမှုလေးမရှိတဲ့ကိစ္စဖြစ်တယ်။ဒီဥဝေတင်ကိစ္စနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဘာမှဒီခံထားတာမရှိဘူး။ဟိုကျွန်တော်တို့ကလုံးကင်းလုံးထိုက်တာကိုလုံးနေတာလို့ပဲကျွန်တော်တို့ဘက်ကတော့ဒါအခိုင်အမာပြောနိုင်တယ်ဗျ။ကျွန်တော်ကအရေးကြီးဆိုတင်လိုက်တာပဲနိ။ဒါကိုကျွန်တော်တို့16ရက်နေ့ကျမှကွန်ဗေယာဆွေးကြမှာ။ကျွန်တော်ကဥရင်းနဲ့အချမ်းဖက်ဖမ်းဆီးတာမျိုးဒီကံကဆန့်ကွက်စွာရှင်းချတာပါ။
ဒီနေ့အတွင်းမှာမြို့ရလွှတ်တော်ကိုယ်စားလှယ်ဥဝေတင်းကိုရခိုင်လက်နက်ကိုင်အဖွဲ့ကဖမ်းဆီးခဲ့တယ်လို့အမျိုးနယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်တာအေးမောင်ကိုလည်းနိုင်ငံတော်ပုံကမှုနဲ့နိုင်ငံတော်အကြီးအကျယ်ပြည့်စုံမှုပုံမှန်နဲ့ဒီမတ်လမှာအာဏာပိုင်တွေကနေဆွဲချက်တင်ပြီးထောင်ဒဏ်22နှစ်ချမှတ်ခဲ့ပါတယ်။ဒေါက်တာအေးမောင်ဖမ်းဆီးခံရတာဟာဒီဇယ်ဥပဒေကိုချိုးဖောက်လို့ဖြစ်ကြောင်းပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်တာလှမိုးကဆိုပါတယ်
။ဒီဇယ်ဥပဒေကိုဒေါက်တာအေးမောင်ကချိုးဖောက်တဲ့အတွက်ကျွန်တော်ဥပဒေရဖမ်းဆီးတယ် ဖမ်းဆီးပြီးတဲ့အခါမှာရုံးတင်နဲ့တရားစွဲရဲစစ်ဆေးတဲ့မေးမြန်းနဲ့ပြီးရင်ပြန်လဲခြေပောက်ခွင့်ကိုပြုတ်ပြီးမှလုပ်ချင်းဖြစ်ပါတယ်သူရဲ့နိုင်ငံတော်ရဲ့ဒီစဲဥပဒေကိုချိုးဖောက်တာဥပဒေရရင်ကျင်ခံရတဲ့ကျွန်တော်တို့နဲ့ဘာမှပြောစရာအကြောင်းမရှိပါဘူး
အေးပြောခွင့်ရခိုင်ဒုက္ခကတော့တောက်တာအိမ်မောင်ဖန်စီထောင်ချခံရတာဟာအစိုးရအနေနဲ့ဥပဒေကိုလိုသလိုတုံးချနေတယ်လို့ဝေဖန်ထားပါတယ်
။ပါလီမန်အမတ်မို့လို့ဥခွေတင်းကိုနေပြီးတော့လှည့်ပေးတင်းနေဆိုလို့ရှိရင်တော့ဒေါက်တာအိမ်မောင်လို့ရခိုင်ပြည်သူတရားလုံးကနေပြီးတော့ထောက်ခံထားတယ်နော်။ပုဂ္ဂိုလ်မျိုးကိုကြားလို့ရှိရင်သူတို့ဟိုဘာဖြစ်လို့မတရားပုံစံတွေတက်ပြီးတော့ဖန်စီထောင်ချခဲ့တယ်နော်။အခုဥခွေတင်းကိုဖမ်းမှပဲတရားရင်သားစီလုံးညီညွတ်ရေးထိခိုက်တယ်တို့နော်။အမျိုးသားရင်ကြားစရေးထိခိုက်တယ်တို့အဲ့လိုမျိုးတွေပြောလာတဲ့ဥစ္စာကတော့ဥပဒေကိုသူတို့လိုလိုမျိုးဆွေးပြီးတော့အဲ့လိုမျိုးကျင်းသုံးနေတဲ့ဥစ္စာကတော့ဒါဘယ်လိုမှလက်ခံနိုင်စရာမရှိတဲ့ကိစ္စဖြစ်တယ
်။အေးတပ်ဖွဲ့ကနေဖမ်းဆီးထားတဲ့ချင်းမြင့်နဲ့ပလဝါမျိုးနဲ့အမျိုးသားလှုပ်တော်ကိုယ်စားလှယ်ဥဝေးတင်းကိုအ мян ဆုံးပြန်လှုပ်ပေးဖို့ချင်းရဖက်လူမှုဖွဲ့စည်း40ကျော်ကနိုဝင်ဘာလ17ရက်နေ့မှာတောင်းဆိုခဲ့ကြပါတယ်။ဒီကနေ့ထိပြန်လည်လွတ်မြောက်လာတာမရှိသေးတဲ့အတွက်တိုင်းသားဖွဲ့စည်းတချို့နဲ့ပူးပေါင်းပြီးရန်ကုန်မြို့မှာစီဝေးချင်းမှတောင်းဆိုသွားဖို့ပြင်ဆင်နေစေလို့ချင်းလူခွေရေးဖွဲ့ CHRO ကဒါရိုက်တာ2ဖြစ်တဲ့ဆလိုင်းလျံကပြောပါတယ
်ကျွန်တော်တို့ထုတ်ပြန်ချက်နဲ့ချက်ထုတ်ပြီးမှသူတို့မီဒီယာစီမှာပြောတာဟာရှိတယ်အဲ့ဒါတော့သူတို့မလှပေးဘူးလို့ပြောတာဟာတော့ရှိတယ်ဒါပေမဲ့ကျွန်တော်တို့ဖက်နေတောက်တဲ့ဒီဖြစ်ချပေးဖို့ကျွန်တော်တို့လိုစီလုပ်နေတာဟာတော့ရှိတယ်အခုပြင်ဆင်နေတာဟာတော့ရှိတယ်
ပလဝါမြို့နယ်အမျိုးသားလှုပ်တော်ကူစလေဦးဝေတင်းကိုပြီးခဲ့တဲ့နိုဝင်ဘာလ3ရက်နေ့ကအိန္ဒိယနိုင်ငံသား9ဦးစက္ကပြန2ဦးဆက်လီမောင်းသမား2ဦးတို့နဲ့အတူကရတန်မြစ်ကျောင်းပေါ်မှာအေအေတပ်ဖွဲ့ကဖမ်းဆီးခဲ့တာဖြစ်ပါတယ်။အိန္ဒိယနိုင်ငံသားတွေနဲ့ကြာတဲ့လူအလုံးကိုတော့နောက်တစ်နေ့မှပြန်လှုပ်ပေးခဲ့ပြီမဲ့ဦးဝေတင်းကတော့အေအေတပ်ဖွဲ့ကနေယနေ့ချိန်ထိဆက်လက်ဖမ်းဆီးထားဆဲဖြစ်ပါတယ်ခင်ဗျာ
။နိုင်ကိုရင်ပြောပြသွားတာပါရှင်။ရှမ်းပြည်နယ်မြောက်ပိုင်းဝကိုပိုင်အုတ်ချုပ်ခွင်ရတိုင်းဒေသတွေကဝပြည်သွေးစည်းညီညွတ်ရေးအဖွဲ့ UWSA ထိန်းချုပ်နယ်မြို့နယ်တွေမှာ2020ရွေးကောက်ပွဲကျင်းပနိုင်ဖို့ဝပါတီ3ခုပူးပေါင်းဆောင်ရွက်ဖို့ပြင်ဆင်နေသလိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်နဲ့လည်းညှိနှိုင်းနေပါတယ်။ဝတိုင်းရင်းသားပါတီတွေဘက်ကတော့ရွေးကောက်ပွဲကျင်းပနိုင်ဖို့အကောင်းဘက်ကမျှော်လင့်ထားတဲ့အကြောင်းအပြည့်စုံကို VOA မြန်မာပိုင်းသတင်းတောက်ကိုစောထက်သတင်းပေးပို့ထားပါတယ်ရှင်။
UWSA လာရှိုးဆက်ဆံရေးယုံတောင်းအကံဥညီရန်ကို VOA ကဆက်သွယ်ကြည့်ရတဲ့အခါမှာရွေးကောက်ပွဲဖြစ်နိုင်ခြေဟာအကြီးအကဲတွေရဲ့ညှိနှိုင်းဆွေးနွေးမှုတွေပေါ်မူတည်လိမ့်မယ်လို့ပြောပါတယ
်။တကူတော့ရှိတာဒီနိုင်ငံတော်အစိုးရနဲ့ကျွန်တော်တို့ဌာနချုပ်နဲ့ဘယ်လိုများဒါရိုက်ဆက်သွယ်မှုတွေရှိလဲဆိုတာတော့ကျွန်တော်တို့မသိရပါဘူးနော်။ဘယ်လိုပဲဖြစ်ဖြစ်ဒါဘူဌာနချုပ်နဲ့နိုင်ငံတော်အစိုးရကြီးကဲတွေရဲ့ဆုံးဖြတ်တပတ်လူညီမှုပေါ်မှာမူတည်ပါတယ်နော်
။ပြည်အောင်စုရွေးကောက်ပွဲကော်မရှင် UEC နဲ့ UWSA ညှိနှိုင်းမှုတွေလုပ်နေရဆိုတဲ့ကိစ္စမှာဝါပါတီတချို့ကအကောင့်ဘက်ကမျှော်လင့်ထားကြောင်းပြောပါတယ်။ဝါပါတီ၃ခုဖြစ်တဲ့ဝါဒီမိုကရက်တစ်ပါတီ၊ဝါအမျိုးသားစီးလုံးညီညွတ်ရေးပါတီနဲ့ဝါလစ်ဘရယ်ဒီမိုကရက်တစ်တိုးတက်ဖွံ့ဖြိုးရေးပါတီတို့ကအချင်းချင်းပူးပေါင်းပြီးလာမယ့်2020ရွေးကောက်ပွဲဝင်နိုင်မှုအတွက်ဒီနေ့နိုဝင်ဘာ15ရက်မနက်ပိုင်းမှာပါတီ၃ခုဆွေးနွေးခဲ့ကြပါတယ်။ပါတီပေါင်းစည်းရေးလုပ်ပြီးတဲ့နောက်ပိုင်းမှာဝါကိုပိုင်အုပ်ချုပ်ခွင့်ရတိုင်းတစ်ခုလုံးမှာရွေးကောက်ပွဲလုပ်နိုင်ဖို့ဦးတည်ဆွေးနွေးခဲ့ကြောင်းဝါ Liberal Democratic တူတက်ဖွံ့ဖြိုးရေးပါတီဥက္ကဋ္ဌဦးဆိုင်ပေါင်နာက VOE ကိုပြောပါတယ
်။ကြိုးဆိုတာပေါ့ဗျာတကယ်လို့သူတို့ကနိုင်နိုင်လို့ရကြတယ်ဆိုရင်တော့ကျွန်တော်တို့အတွက်မင်္ဂလာပဲပေါ့။အဲ့ဒါကိုကျွန်တော်တို့ပါတီပေါင်းစည်းရေးလုပ်ပြီးတဲ့နောက်ပိုင်းမှာဒီဝါဒေသတစ်ခုလုံးမှာလည်းရွေးကောက်ပွဲလုပ်နိုင်အောင်တော့ကျွန်တော်တို့ကိုစူးစမ်းသွားမယ်လို့တော့ကျွန်တော်တို့ကအကျန်းအားဖြင့်ဒီလိုပဲဥတီချက်ထားတာပေါ့လေနော
်ဝါပြည်သွေးစည်းညီညွတ်ရေး UWSA အဖွဲ့နဲ့ရွေးကောက်ပွဲကော်မရှင်တို့ညှိနှိုင်းနေတဲ့ကိစ္စတွေအောင်မြင်နိုင်ဖို့အတွက်မျှော်လင့်ထားကြောင်းဝါအမျိုးသားစည်းလုံးညီညွတ်ရေးပါတီဥက္ကဋ္ဌဦးညီပလိတ်က VOA ကိုပြောပါတယ
်ကျွန်တော်တို့အနေနဲ့တော့ဟိုတိုးတက်မှုတစ်ခုဟိုဆိုတော့ရင်းချမ်းရတဲ့တိုးတက်မှုတစ်ခုပဲမြင်ရတာပဲကောင်းပါလေအဲ့ဒီဟာလေနော်ပေါင်းစည်းဖို့ကိစ္စကတော့အဆင်ပြေမယ်လို့ကျွန်တော်တို့ကယုံကြည်ထားတယ
်ဝါနိုင်ငံရေးပါတီတွေရဲ့တင်ပြမှုအပေါ်ရွေးကောက်ပွဲကော်မရှင်ရဲ့သဘောထားကိုသိနိုင်ဖို့ VOA ကတောင်းရှိသူတွေကိုဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးနိုင်ငံရေးလေးလာသူဦးမောင်မောင်စုကတော့ UWSA ဝါတပ်ဖွဲ့ထိန်းချုပ်ထားတဲ့နေရာဒေသမှာရွေးကောက်ပွဲကျင်းပနိုင်လိမ့်မယ်လို့မမြင်ကြောင်းအခုလိုပြောပါတယ
် UWSA ဝါတပ်တွေရှိနေသေးရွေးအဲ့ဒီဒေသမှာဖြစ်လာမယ်လို့တော့မထင်ပါဘူးခင်ဗျတမန်တော်အနေနဲ့ကတော့ဒီဝါတပ်အနေနဲ့သူ့ဒေသကိုထိန်းချုပ်ထားတဲ့ area မှာရွေးကောက်ပွဲကျင်းပပေးဖို့ဆိုတာဖြစ်နိုင်မယ်ကိစ္စတော့မဟုတ်ပါဘူး
တချင်ကဗမာပြည်ကွန်မြူနတီပါတီကနေခွဲထွက်ပြီးအာဏာသိမ်းယူခဲ့တဲ့ဝါပြည်သွေးစည်းညီညွတ်ရေး UWSA အဖွဲ့ဟာအစိုးရနဲ့ငြိမ်းချမ်းရေးယူခဲ့တဲ့နှစ်ပေါင်း30ကျော်ကာလမှာဖွံ့ဖြိုးတိုးတက်လာခဲ့ပါတယ်။ မကြသေးခင်ကလုပ်ခဲ့တဲ့ဝညဉ့်ဉျေးတည်ထောင်မှု230ပြည့်အခမ်းအနားမှာဥက္ကဋ္ဌဦးပေါ့ယူချန်ကပြည်အောင်စုအစိုးရအနေနဲ့ဝကိုပိုင်အုပ်ချုပ်ခွင့်ရဒေသကိုပြည်내အဖြစ်သတ်မှတ်ပေးဖို့နဲ့ဝဒေသအနေနဲ့ပြည်အောင်စုမြန်မာနိုင်ငံကနေခွဲထွက်သွားမှာမဟုတ်ဘူးလို့လည်းကတိပေးခဲ့ရပါနိုင်ငံတော်အဆင့်တောင်ရှိသူတွေအနေနဲ့ဒီပွဲကိုတက်ရောက်ခဲ့ခြင်းမရှိသလိုလက်ရှိရတအစိုးရကလည်းဝဒေသနီးတူကိုပိုင်အုပ်ချုပ်ခွင့်ရဒေသအဖြစ်နဲ့ရခိုင်ဒေသကိုပေးဖို့တောင်းဆိုနေရဲ့မြောက်ပိုင်းမဟာမိတ်လေးဘွဲကရခိုင်လက်နက်ကိုင် AA ရဲ့တောင်းဆိုချက်တွေကိုလည်းတုံ့ပြန်ထားတာမျိုးမရှိပါဘူးရှမ်းပြည်နယ်ကဝကိုပိုင်အုပ်ချုပ်ခွင့်ရဒေသမှာမြို့နယ်6ခုရှိပြီးဟိုပန်းမြို့နယ်မမန်းမြို့ကိုပြည်အောင်စုအစိုးရကအုပ်ချုပ်ထားပြီးမိုင်းမာပန်ဝိုင်းနားဖန့်နဲ့ပန်ဆန်းစရဲ့၄မြို့ကိုတော့ဝါပီသွေးစည်းညီညွတ်ရေး UWSA အဖွဲ့ကထိန်းချုပ်ထားတာလည်းဖြစ်ပါတယ
်။ကိုစောထက်ပြောပြသွားတာပါရှင်။အခုဒီကနေ့ရန်ကုန်ကကားပြပွဲအကြောင်းကိုအလှည့်ပေးချင်ပါတယ်။နိုင်ငံတကာကနာမည်ကြီးကားမျိုးစားတွေနဲ့အိန္ဒိချင်းနိုင်ငံတို့ကားမျိုးစားတွေအပါအဝင်တပတ်ရစ်ကားတွေကိုပါတနေ့ရက်ထဲမှာအစုံလင်မြင်တွေ့ရပြီးကိုနှစ်သက်တဲ့ကားကိုစမ်းသပ်မောင်းနှင်လို့ရတဲ့အစီအစဉ်တွေနဲ့အတူရန်ကုန်မြို့မှာကားပြပွဲကြီးတစ်ခုကျင်းပနေပါတယ်။ဒီအကြောင်းကိုရိုင်းသွားရောက်သတင်းယူခဲ့တဲ့ VOA သတင်းတောက်စုစုကပြောပြမှာပါရှင်
။ Jaguar, Land Rover, Chevrolet, Ford စားတဲ့နာမည်ကြီးကားဘရန်တွေအပြင်မြန်မာပြည်မှာလူကြိုက်များပြီးဈေးကွက်ဝင်လာတဲ့အိန္ဒိချင်းနိုင်ငံထုတ်ကားတွေကိုလည်းသဝမ်းအန်တာတိန်မန့်ပတ်ကမှာ15ရက်နေ့ကနေ18ရက်နေ့အထိ3ရက်တိုင်ပြတ်တရောင်းချသွားမှာပါ။တပတ်ရစ်ကားတွေကိုဝယ်ယူခြင်းသူတွေအတွက်လည်းဥရောပနဲ့ဂျပန်နိုင်ငံထုတ်ကားတွေကိုအရေးကြာစနစ်နဲ့ပါဝယ်ယူလို့ရအောင်စီစဉ်ရောင်းချပေးနေတဲ့ရန်ကုန်မြို့ရဲ့အကြီးဆုံးကားရောင်းပြပွဲပဲဖြစ်ပါတယ်။ဒီပွဲကို Cast TV ကကြီးမှုကျင်းပတာဖြစ်ပြီးသူတို့လုပ်ငန်းစခဲ့တဲ့2012ခုနှစ်ကကားအရေးအတွက်တင်ကနန်းလောက်သာရှိခဲ့ရာက9နှစ်ကြာလာတဲ့လက်ရှိအချိန်မှာတော့တနိုင်ငံလုံးမှာတသန်းနီးပါးလောက်ထိရှိနေပြီလို့ဆိုပါတယ်။အဲ့ဒီလိုကားစည်းကွက်ကြီးမားလာတာနဲ့အတူကားနဲ့ဆက်ဆက်တဲ့ကဏ္ဍတွေလည်းတိုးတက်လာတယ်လို့ Cast TV ရဲ့ Chief Operating Officer ကိုဝေဖြိုးကျော်ကပြောပါတယ်။
ရင်တော့ဆိုရင်ကျွန်တော်တို့မော်တော်ယာဉ် brand new တွေဝယ်တဲ့နှုံးကအရင်ကနည်းတယ်လေအခုဆိုရင်တော့ဒါကျွန်တော်ဘီကက်တဲ့နေ့နဲ့ဒီနေ့တောင်မှ100ကိုင်နှုံးလောက်ကိုပို့ပြီးများသွားတယ်မော်တော်ယာဉ်သစ်တွေဝယ်တဲ့နှုံးပေါ့နော်အချိန်တည်းမှာပဲဒီကျွန်တော်တို့ဈေးကွက်တွေမှာရှိနေတဲ့ used car တွေနောက်ပြည်ပနဲ့တင်သွင်းခဲ့တဲ့ used car တွေကလည်းအရင်ရောင်းဝယ်ဖြစ်ပါတယ်ဘာလို့လဲဆိုတော့ကျွန်တော်တို့ဒီ time ပြည်ရဲ့ဒီမော်တော်ယာဉ်လိုအပ်ချက်ကလည်းအခုရက်တည်းကိုဟိုအများကြီးရှိသေးတာပေါ့
ပြည်ရင်းဈေးကွက်ထဲမှာ6နှစ်နီးပါးနေရာယူထားနိုင်ပြီဖြစ်တဲ့ American brand Chevrolet ကားတွေဟာစပိုင်းဆိုင်ရာအစစိတ်ချယုံကြည်ရတာကြောင့်ဈေးကွက်ထဲမှာတခြားကား brand တွေထက်စာရင်ဈေးနှုန်းအနည်းငယ်ပိုများတယ်လို့ Chevrolet ရဲ့ Marketing Manager ကိုရဲဖြိုးထွန်းကပြောပါတယ
်ကျွန်တော်တို့ကြတော့ဟိုဘက်ကနေတိုက်သွင်းတဲ့အခါကျတော့အခွန်နှုန်းလေးနည်းနည်းများတယ်အဲ့လိုမျိုးဆိုတဲ့အခါကျတော့ဈေးနှုန်းမိုင်းအရဆိုလို့ရှိရင် Chevrolet ကဈေးအများကြီးကြီးတဲ့ထဲမှာမပါဘူးအဲဒါပေမဲ့လည်းခုနပြောတဲ့အာသာချက်တွေရှိတဲ့ brand တွေနဲ့ရှင်တော့ကျွန်တော်ကနည်းနည်းလေးဈေးများတာပေါ့အာသာချက်ရှိတဲ့ brand ဆိုတော့ဒီမှာ SKD လို့လည်းနေ brand နဲ့ရှင်ပေါ့နော်ဟုတ
်သုံးရတာကျင်းပနေတဲ့ကားရောင်းပြပွဲမှာအထူးလျှော့ဈေးတွေနဲ့အတူအရေးကြဝယ်ယူနိုင်မှုနဲ့ကားပေါင်ပြီးချင်းငွေထုတ်ပေးတဲ့အစီအစဉ်တွေကိုလည်းထည့်သွင်းထားပါတယ်ပြည်ရင်းဈေးကွက်မှာတော့ American ဂျပန်နဲ့တရုတ်နိုင်ငံထုတ်ကားတွေကိုဝယ်ယူသူတွေစိတ်ဝင်စားမှုမြင့်တက်နေတယ်လို့ဒီပွဲကိုစီစဉ်သူကပြောပါတယ်ပြည်ရင်းဈေးကွက်မှာလူကြိုက်များလာတဲ့တရုတ်နိုင်ငံ brand ဖြစ်တဲ့ BAIC ဟာဥရောပတိုက်ကနည်းပညာတွေနဲ့ပေါင်းစပ်ထုတ်လုပ်ထားတာကြောင့်အခုနောက်ပိုင်းလူကြိုက်များလာတယ်လို့အယောင်မန်နေဂျာကိုငယ်ကပြောပါတယ်
။ဟို Audi suspension ဆို BMW 7 Series နဲ့ Audi Q7 ရဲ့ suspension တွေကျွန်တော်တုံးထားပေးတယ်ခင်ဗျ။အဲ့လိုမျိုးတန်သားတွေကသာဖဲကြီးရဲ့ Kia Bao က Beige patch ကိုတုံးထားတယ်ခင်ဗျ။
Cast TV ကကြီးမှုချင်းပါတယ်သူဝနာမှာရှိတဲ့ The One Entertainment Park ကကားရောင်းပြပွဲကိုစိတ်ဝင်စားသူပရိသတ်အများအပြားတက်ရောက်လာတာကိုတွေ့ရပါတယ်ပုံမှန်အားဖြင့်အရင်နှစ်တွေကလုပ်ခဲ့တဲ့ရောင်းပြပွဲတစ်ခုချင်းစီမှာအနည်းဆုံးကားအစီးရေ300ကနေ500လောက်အထိရောင်းရလေးရှိတယ်လို့ပွဲစီစဉ်သူတွေကပြောပါတယ်ရှင်
စစပြပြသွားတာပါရှင်။ကျမတို့ video ကထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးစာတွေပေးပို့လိုတယ်၊နားဆင်လိုတဲ့တည်တခြင်းတွေတောင်းယူလိုတယ်ဆိုရင်စာရိုက်လိပ်စာက VOA American တန်မြန်မာပိုင်းအစီအစဉ်ရန်ကုန်စာရိုက်ကြီးစာရိုက်သစ်တာမှတ်855ဖြစ်ပါတယ်။ email လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်ရှင်။ VOA ရဲ့တောက်ကြနေညပိုင်းအစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို5ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းဒို 19.25 32 နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ 190 ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည 9:00 အစီအစဉ်ပြပချင်းည 10:00 မှာလိုင်းဒိုမီတာ 25.32 နဲ့လိုင်းလက်မီတာ 190 ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင် VOA မြန်မာပိုင်းရဲ့2019ခုနှစ်နိုဝင်ဘာလ15ရက်တောက်ကြနေညာပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ 19.25 32အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်။အခုညပိုင်းဆက်ပြီးတော့နားဆင်ကြရမယ့်သတင်းပတ်စင်ကန်တာတွေထဲမှာတော့အမျိုးသမီးကန်တာသုတဆုံလေအမေရိကန်တခွင်အစီအစဉ်နဲ့အတူသိပ္ပံနဲ့ဤပညာမှာနားဆင်ကြရမှာက
ဒီ AR မြကြီးကနေပြီးတော့မြန်မာနိုင်ငံရဲ့သမိုင်းကြောင်းကိုလေ့လာတာတခုတည်းတည်းမဟုတ်ဖဲနဲ့အနာဂတ်မှာဖြစ်လာမယ့်မြဝကျုံးမှာရှိတဲ့ဘေးရန်တွေကိုဘယ်လိုဆက်ပြီးကာကွယ်နိုင်အောင်လုပ်ကြမလဲဆိုတဲ့အပိုင်းတွေပါတိုးလာပါတယ
် AR မြကြောင်းသူတေသနာနဲ့ပင်လယ်ရေမြင့်တက်လာနေမှုအန္တရာယ်အကြောင်းဂျပန်အန်နွာဘူမိသိပ္ပံနဲ့ဤပညာဌာနကဒေါက်တာမိုးကျော်သူရဲ့ရှင်းလင်းပြောပြချက်ကိုနားဆင်ကြရမှာပါရှင်အခုအရင်ဆုံးတော့အမျိုးသမီးကန္တာကိုထုတ်လွှင့်ပေးသွားပါမယ်နိုင်ငံရဲ့အရေးပါတဲ့ဥဆောင်နေရာတွေမှာအမျိုးသမီးတွေပါဝင်လာဖို့အတွက်ဥဆောင်နိုင်စွမ်းနဲ့ကိုယ်ရည်ကိုယ်သွေးမြင့်တင်ပေးဖို့လိုအပ်တဲ့အကြောင်းအမျိုးသမီးအခွင့်အရေးလှုပ်ရှားသူ Triangle Women အဖွဲ့တည်ထောင်သူဒေါခင်လေးကပြောပါတယ်မြန်မာနိုင်ငံကအမျိုးသမီးတွေရဲ့ခေါင်းဆောင်မှုအခမ်းကဏ္ဍအရေးပါပုံတွေအကြောင်းဒေါခင်လေးကိုဆက်သွယ်မေးမြန်းပြီးဒီသတင်းပတ်ရဲ့အမျိုးသမီးကန္တာမှာမဆုမောကတင်ပြထားပါတယ်ရှင်
'Cause it only serves to make me more determined to achieve my final goal.
မကင်လေးကိုအဓိကမေးချင်တဲ့ဟာကတော့ဒီမြန်မာနိုင်ငံမှာပေါ့နော်အမျိုးသမီးတွေကဥဆောင်မှုအခမ်းကဏ္ဍတွေနောက်ပြီးတော့နိုင်ငံအတွက်အရေးကြီးတဲ့ဆုံးဖြတ်ချက်ချနိုင်တဲ့နေရာယာဒူးတာဝန်တွေမှာပေါ့နော်ဘလောက်ထိအတိုင်းအတာအထိမှာပါဝင်ပတ်သက်မှုပါဝင်တာဝန်ယူနိုင်မှုတွေရှိနေတယ်ဆိုတာကိုမြင်ရပါလေရှင
်အဲတော့ဒီမျိုးအဲ့ဒါကိုပြောမယ်ဆိုရင်တော့ဟိုအစိုးရတတန်းနေနဲ့ပဲနှိုင်းရှင်ပြီးပြောရမှာပေါ့နော်အရင်အစိုးရအခုအစိုးရဆိုတဲ့ဟာမျိုးနဲ့ပဲနှိုင်းရှင်ပြောမယ်ဆိုရင်တော့အရင်တော့အစိုးရလက်ထက်ပြဆိုင်ရင်တော့အခုဒီဘက်ပိုင်းမှာတော့ပို့ပြီးတော့ဟိုခေါင်းဆောင်မှုနေရာမှာဟိုထူးထူးခြားခြားနဲ့လှုပ်ဆောင်နိုင်တဲ့အမျိုးသမီးတွေအရင်ကထက်ပို့ပြီးတော့ဟိုရှိလာတယ်လို့ပြောလို့ရတယ်နောက်အမျိုးသမီးတွေကပို့ပြီးတက်တက်ကြကြနဲ့ဒီခေါင်းဆောင်မှုနေရာတွေမှာပို့ပွားဝင်ရမယ်ဆိုတော့လေပူတိလာတယ်လို့တော့မြင်ရပါတယ်။ဘာဖြစ်လို့လဲဆိုတော့အစိုးရတက်တန်းနဲ့ဘာလို့နှိုင်းရှင်ပြောရလဲဆိုတော့ဒီအစိုးရတာဝန်ရှိတဲ့သူတွေရဲ့ဒီအမျိုးသမီးတွေအတွက်အစိုးရတာဝန်ရှိတဲ့သူတွေရဲ့မူဝါဒတွေစီမံကိန်းတွေသူတို့ကိုနှိုက်တီကဒီခေါင်းဆောင်ပိုင်းမှာပါတဲ့အမျိုးသမီးတွေရဲ့လုံခြုံဆိုင်မှုကိုကြည့်ပြီးတော့တန်းပြီမှာရှိတဲ့သူတွေကလည်းပူပြီးတော့ဒါကိုအတူပြီးတော့လုံကြတာဖြစ်တဲ့အတွက်တော့စွမ်းစုကြည့်ဦးဆောင်တဲ့ခင်မှာတော့အရင်ကတည်းကပူပြီးတော့ဟိုပါဝင်လာဖြစ်ပြီးများလာတယ်လို့တော့ပြောလို့ရပါတယ်
ဟုတ်ကဲ့ရှင်အဲ့တော့အုတ်ချုပ်ရေးပိုင်းဆိုင်ရာနောက်ပြီးတော့ဒီဥပဒေပြုရေးလွှတ်တော်ပိုင်းဆိုင်ရာနောက်ပြီးတော့ဒီမြို့နယ်အဆင့်တိုင်းအဆင့်အခြေခံအဆင့်အုတ်ချုပ်ရေးအခန်းကဏ္ဍတွေမှာအမျိုးသမီးတွေရဲ့ခေါင်းဆောင်ပါဝင်မှုကရောကျင့်နိုင်ရလောက်တဲ့အနေအထားတိရှိနေပြီလားဒီအရေးအတွက်အတိုင်းအတာနဲ့ရှင်းလိုက်မယ်ဆိုလို့ရှင်ရောဘလောက်ထိအတိုင်းအတာထိမှာပါဝင်မှုတွေရှိနေပါပြီလဲရှင
်ကျွန်တော်တို့အရေးအတွက်နဲ့လက်ကင်ဖြင့်ရနိုင်တဲ့ဆန်းစပြနိုင်တဲ့အနေအထားဆိုပြီးကျွန်မနှစ်ပိုင်းပြောချင်ပါတယ်အရေးအတွက်ပိုင်းမှာလည်းကျွန်တော်တို့ကမြန်မာပြည်ရဲ့လူကြီးရဲ့90ရာခိုင်နှုန်းကျော်ရှိတဲ့မျိုးသားတွေထဲလူကြီးပိုများတယ်ဒါပေမဲ့လွတ်တော်တွေမှာက100ရာခိုင်နှုန်းကျော်ပဲရှိတယ်နောက်ဆုံးအနေဆုံးဆိုရင်ကျွန်တော်တို့ရက်ကြီးအုပ်ချုပ်ရေးမှုကိုကြည့်ပါရက်ကြီးအုပ်ချုပ်မှုဆိုရင်လည်းအမျိုးသမီးပါဝင်နိုင်မှုကရက်ွက်ကြီးရပေါင်း16,000ကျော်မှာအမျိုးသမီးတွေကရာခိုင်နှုန်းနဲ့ရှိတယ်ဆိုတော့ပြောရရင်တော့အရန်မဲနေသေးတယ်လို့ပြောလို့ရတယ်ဟုတ်ပြီအဲ့မဲတဲ့အထက်ကမှဖြေပေါ်အောင်ကန့်ခွင့်အစွမ်းစားပြခွင့်ဘလောက်ရပါလဲကြံစဉ်းစားကြည့်နေအဲ့ဒီမှာလည်းခက်ပြီးတော့ပူနေတာကိုစိတ်မကောင်းစရာတွေ့ရပါတယ်ဆိုတော့အားရလောက်တဲ့အနေအထားမရှိဘူးသူတို့ကမလုံနိုင်လို့အစမ်းစားပြခွင့်မရတာမဟုတ်ပဲအခြေအနေတွေဖန်တီးမှုတွေနဲ့အနေအထားတွေအချင်းချင်းတွေကြောင့်သူတို့ဟာအစမ်းစားပြခွင့်မှာလည်းအားနေနေကြတာကိုစိတ်မကောင်းစရာတွေ့ရပါတယ်
ဟုတ်ကဲ့ရှင်အဲ့တော့အမျိုးသမီးတွေဘက်ကရောဒီလိုမျိုးနေရာတွေမှာတာဝန်ထမ်းဆောင်နိုင်ခွင့်ရဖို့အတွက်ကိုယ့်ဘက်ကနေဘာတွေများပြင်ဆင်ထားဖို့လိုမလဲနောက်ပြီးတော့ကိုကိုယ်တိုင်းပေါ့နော်ဒီလိုအခွင့်အလမ်းတွေရလာအောင်ဘယ်လိုဖန်တီးလှုပ်ဆောင်မှုတွေလုပ်ဖို့သင့်တယ်လို့ရောထင်မြင်ယူဆမိပါလဲရှင်
အဲ့ဒါကတော့ဘာလို့မဖြစ်ပါလဲကျွန်တော်ကအမေသမီးပဲဖြစ်ဖြစ်နေသားပဲဖြစ်ဖြစ်နေရာတစ်ခုမှာတကယ်ကိုမှထူးထူးချွန်ချွန်နဲ့အောင်မြင်အောင်ဆက်ဆောင်မှုဆိုရင်စီးပွားရေးလုပ်ငန်းပဲကြည့်ကြည့်စူးစမ်းအားထုတ်မှုမရှိနော်လေးလာမှုမရှိတဲ့နဲ့တော့လုပ်လို့မရပါဘူးနေသားဖြစ်ဖြစ်နေသမီးဖြစ်ဖြစ်ပါအဲ့တော့အထူးသဖြင့်နေသမီးတွေကတော့ပို့လိုအပ်တာပေါ့ဘာလို့ပို့လိုအပ်လဲဆိုရင်ကျွန်တော်တို့ရဲ့ညီချင်းမှုဓလေ့ထုံးစံမှုအရာကိုနေသမီးတွေဟာကောင်းဆောင်နိုင်တဲ့အစွမ်းစားရှိရင်းဆိုတဲ့ဟာကိုအားပေးတဲ့ပညာရေးစနစ်နဲ့ကျွန်တော်တို့မကြီးကျင်းခဲ့ရတဲ့အတွက်အမျိုးသမီးတွေကိုယ်နဲ့ကိုယ်ကကိုကိုကိုယုံကြည်မှုတွေနေတယ်တကယ်တော့သူတို့မှာပင်ကိုအစွမ်းစားမရှိအောင်ဟုတ်ဘူးဒါပေမဲ့ယုံကြည်မှုတွေအားနေတယ်အဲ့ဒီယုံကြည်မှုတွေမြင့်တင်ဖို့အတွက်ဆိုရင်တော့လေးလာအားထုတ်မှုတွေလုပ်ရပါမယ်ဒီခေတ်မှာတော့အကောင်းဆုံးတစ်ခုကတော့နိုင်ငံရဲ့အနေထားဖွင့်လာတဲ့အတွက်ကျွန်တော်တို့အသီးကောင်းဆောင်မှုတင်တဲ့ဒါတင်တဲ့ညာတင်တဲ့ဆိုတဲ့ capacity building လို့လည်းပြောကြတယ်စွမ်းဆောင်ရေးမြင့်တင်တဲ့ဟိုယုံကြည်မှုမြင့်တင်တဲ့တင်တဲ့ဒီလိုတင်တဲ့ပေါင်းများစွာရှိတဲ့အတွက်ဒါတွေကိုလည်းဒီချိန်မှာလေးလာတင်ယူတင်တာတွေလုပ်တင်တယ်ဒါပေမဲ့တင်တဲ့တက်ယုံနဲ့တော့ကျွန်တော်တို့ကအလူလူဒီနေရာတင်နေရာကိုအလူလူရောက်သွားမှလည်းမဟုတ်ဘူးအဲ့ဒီနေရာကိုရောက်သွားရင်လည်းအလူလူအောင်မြင်မှုတွေတော့ရဲ့ဟိုရသွားမှာတော့မဟုတ်ဘူးသူ့ရဲ့ပင်ကိုဆိုင်ဒီကျေးဇူးအားထုတ်မှုလေးလာမှုဒီလုပ်ငန်းပေါ်မှာယုံကြည်မှုဆိုတဲ့ဟာကိုပေါင်းလိုက်တော့မှလည်းဒီနေရာတစ်ခုမှာဒီမှာပိုအောင်မြင်အောင်ဖြည့်ဆန်းဖြည့်ချပြန်နိုင်မယ်လို့တော့ကျွန်တော်တော့ယုံကြည်ပါတယ
်အမျိုးသမီးတွေအထူးသဖြင့်ဒီပေါ့နော်အရက်ဖက်အဖွဲ့အစည်းတွေရဲ့နောက်ပြီးတော့အမျိုးသမီးရေးဆောင်ရွက်နေတဲ့ပုံကိုယ်တွေရဲ့ဝိုင်းပြီးတော့မှပံ့ပိုးကူညီမှုအားကလည်းလိုအပ်တာမျိုးတွေလည်းရှိတော့အဲ့ဒီဘက်မှာအစိုးရဘက်ကအရက်ဖက်အဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်မှုပေါ့နော်ဘလောက်ထိမှပံ့ပိုးကူညီမှုတွေနောက်ပြီးတော့ပံ့ပိုးဆောင်ရွက်ပေးမှုတွေလိုအပ်တယ်လို့ရောအမှမြင်မိပါလဲရှင
်အစိုးရကတော့အဓိကပိုအရေးကြီးတယ်လို့ကျွန်မမြင်ပါတယ်ဘာလို့လဲဆိုတော့အစိုးရကကျွန်မအရက်ဖက်အဖွဲ့အစည်းတွေပူးပေါင်းဆောင်ရွက်တာကတော့ကျွန်တော်ပေါ့အရင်ဆုံးကတော့သူ့မှာမှာရတယ်အားကောင်းတဲ့နော်ဆက်ဖြစ်ပြီးပံ့ပိုးမှုတွေအစိုးရလုပ်ပေးရမှာပါကျွန်တော်တို့ဒီမာဂျူအာစီမံကိန်းတွေကိုလည်းလက်တွေ့အကောင့်ထဲပုံမှုတွေကိုသူကတိတိကျကျအစိုးရကတောင်းရှိတဲ့ဒီရလှုပ်ဆောင်ရမှာဖြစ်တယ်ခုနလှုပ်ဆောင်တဲ့အခါမှာလေသူတို့အစိုးရနဲ့ပဲလှုပ်ဆောင်နိုင်မှုကဟိုအကန့်အသတ်ရှိမှာဖြစ်တဲ့အတွက်ကျွန်တော်တို့လည်းရက်ဖက်ဖွဲ့စည်းပြီးအစိုးရမှုတဲ့နိုင်ငံတကာလာတဲ့ဖွဲ့စည်းတွေဒီလိုဖွဲ့စည်းတွေကနေပြီးတော့ကျွန်တော်တို့ကနှီးပညာအကူအညီတွေအခြားသောဟိုအထောက်ပံ့တွေအခြားသောအထောက်ပံ့ဆိုရင်ကျွန်တော်ညီကြီးတွေမကျဲပါဘူးကျွန်တော်တို့ဒီမဖွင့်ချိုးတဲ့တကယ်ကိုမှအထူးချန်နေတဲ့နိုင်ငံတစ်ခုကလူတွေဟာနိုင်ငံတကာနဲ့ကင်းဝေးခဲ့တယ်အဲ့ဒီတော့နိုင်ငံတကာရဲ့မှာဘာတွေဖြစ်နေလဲသူတို့ရှိမှာဘာတွေကိုကောင်းပြီးတော့ဘာတွေရတော့လေလာတင်တယ်ဘယ်ဟာတွေတော့တင်ငန်းစာယူတင်တယ်ဆိုတဲ့ဟာမျိုးကိုဖြစ်နိုင်အောင်အတွက်နိုင်ငံတကာမှာလေလာမှုတွေတင်ယူမှုတွေဒါမျိုးတွေကိုနိုင်ငံတကာမှာရှိတဲ့ agency တွေနဲ့အထောက်ပံ့ပေးနိုင်တဲ့အဖွဲ့အစည်းတွေနဲ့ပူးပေါင်းပြီးတော့လှုပ်ဆောင်မှတာလေကျွန်တော်တို့အောင်အောင်မြင်မြင်နဲ့အမြန်ဆုံးပေါ့နော်မိကြနေရနေပြီးတော့ကောင်းမွန်တဲ့အနေအထားတစ်ခုရောက်မယ်လို့မြင်ပါတယ်
လူမှုအတိုင်းဝိုင်းနဲ့ဒီပတ်ဝန်းကျင်မှာရောဒီမျိုးသမီးတွေဟာမျိုးသားတွေနဲ့တန်းတူလုပ်ပိုင်ခွင့်လုပ်နိုင်စွမ်းရှိတယ်ဆိုတဲ့အနေအထားတစ်ခုထိရောက်လာအောင်ရောဒီအခုလက်ရှိကျမတို့ရဲ့မြန်မာလူမှုအတိုင်းဝိုင်းမှာရောအဆင်သင့်ဖြစ်နေပြီလားနောက်တကယ်လို့မဖြစ်သေးဘူးဆိုလို့ရှိရင်လည်းဒါတွေအတွက်ကိုဘာတွေများပြုပြင်ပြောင်းလဲမှုတွေလုပ်ဖို့လိုမယ်လို့ထင်ပါလဲရှင
်ဟုတ်ကဲ့အဲ့ဒီလူမှုအတိုင်းဝိုင်းကအမျိုးသမီးတွေရဲ့အဆန်းအဆောက်ယုံကြည်မှုရှိသလားမရှိသလားဆိုတော့ကျမတို့ကနှစ်ပိုင်းခွဲပြောရမယ်ပေါ့မျိုးပေါ့နော်မျိုးဆိုတာပညာတတ်လူရန်စားတွေအများကြီးရှိတယ်ဖွံ့ဖြိုးတိုးတက်ပြီးတဲ့နေရာပိုင်းကလူတွေကတော့အတိုင်းအတာတစ်ခုထိအမျိုးသမီးတွေပေါ်မှာလက်ခံယုံကြည်ပြီးတော့ပေါ့နော်ဥမာအပြင်ရကပွဲတွေမှာပဲဖြစ်ဖြစ်အခုရက်ကြီးပဲဖြစ်ဖြစ်စီစဉ်မဲ့ဖြစ်ဖြစ်ပေါ့အမျိုးသမီးတွေပါမယ်ဆိုရင်ပို့ပြီးတော့အားပေးပြီးတော့ထောက်ခံကူညီပေးတဲ့အနေအထားမျိုးတွေရှိတယ်အဲဒါပေမဲ့မဖွံ့ဖြိုးသေးတဲ့နေရာတွေဥမာခြေလက်ကျွန်တော်နိုင်ငံမှာခြေလက်မှာနေထိုင်တဲ့သူအများစုဖြစ်တော့ဒီနေရာမှာတော့ဒီကျွန်တော်တို့ရဲ့ရင်းချေးမှုဓလေ့ထုံးစံဆိုတဲ့စံတန်မိုးတွေနဲ့ကြည့်လို့ရှိရယ်ဟိုကျွန်တော်တို့ရဲ့လူမျိုးမှုတောင်ဝင်းချင်းကတော့အများကြီးကျွန်တော်တို့ပြည်ပင်ကြောင်းလက်မှုတွေလောက်အောင်မယ်လို့ကျွန်တော်တို့မြင်နေအဲ့ဒါကလည်းကျွန်တော်တို့ရဲ့ပညာရေးကအရင်အရေးကြီးပါတယ်ပညာရေးကကျွန်တော်တို့သင်ကုတ်ထားပြီးတော့ဖြက်စည်းခံရတာဖြစ်ပေါင်းများစွာဆိုတော့ဒီပညာရေးကကြီးလာတဲ့သူတွေဟာမှားမှန်ဝေဖန်ပိုင်းခြားနိုင်ခွင့်အဲ့ဒီအတွက်တော့ကျွန်တော်တို့အများကြီးအခြေပြုရမယ်အဲ့လိုအခြေပြုရဲဆိုတဲ့နေရာမှာလည်းအခုလိုမျိုးမီဒီယာတွေရဲ့အခန်းကဏ္ဍအသိပညာပေးတဲ့အခန်းကဏ္ဍတွေရင်းရုပ်ရှင်အသိပညာရှင်တွေရဲ့အခန်းကဏ္ဍတွေကနေပြီးတော့ကျွန်တော်တို့ဘက်ပေါင်းသူတွေရဲ့အမြင်တွေကိုဖွင့်ပေးဖို့လိုမယ်လို့တော့ကျွန်တော်ထင်ပါတယ
်ဟုတ်ကဲ့ရှင်နိုင်ငံတကာမှာဆိုလို့ရှိရင်လည်းအထူးသဖြင့်မျိုးဆက်တဲ့အမျိုးသမီးငယ်လေးတွေပေါ့နော်နိုင်ငံရေးငြိမ်းချမ်းရေးသဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးလိုကိစ္စမျိုးတွေမှာသူတို့ရှေ့တန်းကနေဥဆောင်ပြီးတော့မှသူတို့ဆွမ်းဆွတ်တမန်ဆောင်ရွက်တဲ့အခါမှာအထူးသဖြင့်မျိုးသမီးငယ်လေးတွေဥဆောင်ပြီးဆောင်ရွက်တာမျိုးဆိုလို့ရှိရင်ပို့ပြီးတော့မှဒီခွန်တိုက်အားတိုက်နဲ့နောက်ကနေပြီးတော့လည်းပံ့ပိုးကူညီမှုတွေလည်းရှိတော့မြန်မာနိုင်ငံမှာရောဒီလိုမျိုးဆွမ်းဆွတ်တမန်ဆောင်ရွက်နိုင်တဲ့မျိုးဆက်တဲ့မျိုးသမီးလူငယ်လေးတွေသူတို့ပို့ပြီးတော့မှလို့ လှုပ်ချင်တဲ့စိတ်ပိုးဖြစ်လာနိုင်အောင်ပို့ပြီးတော့မှဆွမ်းဆောင်နိုင်တဲ့ခေါင်းဆောင်မှုတွေပေးနိုင်အောင်ပေါ့နော်မက်ခင်လေးလိုမျိုးသမီးအခွင့်အရေးလှုပ်ရှားမှုမှာဥဆောင်နေသူတယောက်အနေနဲ့ဘလို့များအပေးစကားပြောချင်တာရှိပါလဲဘလို့သတင်းစကားပါချင်တာရောရှိပါလဲရှင
်ဟုတ်ကဲ့ပါပထမဦးဆုံးအနေနဲ့တော့တကယ်လို့နိုင်ငံကလည်းနိုင်ငံရဲ့အခြေအနေအနေထားရတာကုလနိုင်ငံရဲ့နိုင်ငံတကာမှာအခုလိုဆိုရင်ဒီကျမတို့ရာတကြီးဆိုင်ရာလုပ်တဲ့ creator လေးလို့ပေါ့နော်ဆက်ဆောင်တဲ့အမျိုးသမီးတယောက်လို့ကျမကြိုတန်းအောင်ကြည့်မရှိသေးပေမဲ့အဆင်အလာအရပေါ့နော်အများကြီးရှိပါတယ်ဒါပေမဲ့သူတို့ရဲ့နာမည်တွေသူတို့မှတ်တမ်းတင်နိုင်မှုတွေကတော့အားနည်းခဲ့တဲ့အတွက်ကျမတို့အခုလိုပြောဆိုရင်တော့ပြောရတာခက်တာပေါ့ဒါပေမဲ့အဲ့ဒီအမျိုးသမီးငယ်တွေကိုမြေတောင်ပြောက်ပြီးတော့ဒေးကနေပြီးတော့ဒီလိုတိုင်းဝိုင်းကသူရဲ့တာဝန်ရှင်ကအစိုးရတာဝန်ရှိတဲ့သူတွေကနေပြီးအတိအမှတ်ပြုပြီးသူရဲ့လုံဆောင်မှုတွေပို့ပြီးတော့စမ်းစမ်းတမန်လုံဆောင်တာနော်ပံ့ပိုးကူညီမှုတွေကအားနည်းနေလို့ကျမတို့ထင်တယ်လို့မထွက်လာဘူးလို့ထင်တယ်အဲ့တော့အဲ့ဒီတမီးငယ်တွေအမျိုးသမီးငယ်တွေကိုကျမအားပေးချင်တာကတော့ကိုယုံကြည်တဲ့အလုပ်ကိုတစ်ဆိုင်နှစ်မှတ်လုပ်ပါလိလာတည်ယူခြင်းတဲ့ကိစ္စကိုလည်းကျမတို့အားဆိုင်ပြီးတော့လိလာပါကိုကိုကိုလည်းမညာနဲ့ပါနဲ့မညာလည်းမညာပါနဲ့ပေါ့နော်ဒီဆိုင်နံပါတ်ပါတနေ့မှာတော့ကိုရဲ့လုံဆောင်အားလုံးကအတိအမှတ်ပြုပါပါလို့ကျွန်တော်ကတော့အားပေးစကားပြောချင်ပါတယ် Cause it only serves to make me more
determined to achieve my final goal မဆုမအစည်းအဝေးထုတ်လွှင့်ပေးတဲ့အမျိုးသမီးကဏ္ဍကိုမနေ့ဖက်စနေမနေ့ဖက်မှလည်းနောက်တစ်ချိန်နှာစင်နိုင်ပါတယ်ရှင်။အခုဒေါကင်ဆိုးဝင်းစီစဉ်တင်ဆက်ပေးမဲ့တုတ္တဆောင်လေအမေရိကန်တခွင်စီစဉ်ကိုလည်းနှာစင်ကြရအောင်ပါ
အင်္ဂလိပ်ပြန်စုမှာပြောတယ်အင်္ဂလိပ်စကားပြောအသုံးနှုန်းတချို့ကိုဒီတစ်ပတ်ဗဟုသုတအဖြစ်ပြောပြမယ်လို့စီစဉ်ထားပါတယ်ရှင
်အင်္ဂလိပ်စကားပြောရခြင်းတူပေမဲ့အသုံးနှုန်းတွေကမတူဘူးနော
်ကဲသူတို့ပြောတာလေးနားထောင်ကြည့်မယ်နော
် For instance Americans put babies to sleep in a crib The British call the same kind of bed a cot
ကလေးတွေကိုသိတဲ့ပကက်လိုဂရင်အသေးလေးတွေကို American တွေက crib လို့ခေါ်တယ်စာလုံးပေါင်းကတော့ CRIB crib နော်အဲ့ဒီကလေးကလေးအသေးလေးကိုပဲဗြိတိန်နိုင်ငံမှာကြတော့ COT cot လို့ခေါ်တယ်။အမေရိကမှာကြတော့ COT cot ဆိုတာက canvas space အနေနဲ့လှုပ်ထားတဲ့ခောက်ကလေးအပေါ်စားလေးကိုခေါ်တာ။ညညလဲသိမှာပေါ့နော် camp cot ဆိုတာလေ။ပျော်ပွဲစားထွက်တဲ့အခါတော်ရဲမှာဟိုကလေးတွေစခန်းချတဲ့အခါမှာသုံးတဲ့ကလေးအပေါ်စားပေါ့နော် camp cot ဆိုတာလေ။နောက်တစ်ခုကဒီအမေရိကမှာအခမဲ့ပညာသင်လို့ရတဲ့အစိုးရအကြောင်းတွေကို public school လို့ခေါ်တယ်။ဗြိတိန်မှာကြတော့ public school ဆိုတဲ့သဘောကပုဂ္ဂလိကပိုင်းအကြောင်းနဲ့အတုံးလုံးကွဲတာကတော့အသေးအဖွဲတွေကအစားပေါ့နော်။ဥပမာရေအိမ်သွားမယ်ဆိုလို့ရှိရင်ဗြိတိန်နိုင်ငံမှာ toilet လို့ပြောကြတာပေါ့နော် toilet toilet လို့ပြောကြတယ်။ဒီမှာကတော့ restroom လို့ရေးတယ် restroom restroom လို့ခေါ်ကြတယ်လေ။toilet လို့လူကြားထဲမှာပြောရင်ရိုက်နေတဲ့ Americans ကပြောနေရင်ကျင်းမှုကိုလေ့လာလို့ရအောင်စာအုပ်ကိုပြုစုထားတဲ့စာရေးဆရာမ Delory Johnston ကသူ့ရဲ့အတွေ့အကြုံကိုအခြေခံပြီးတော့အခုလိုပြောတယ်ညညရေ
း A lot of the grammar is slightly different so you would have things in British English that perhaps you wouldn't want an American child to learn because it might sound slightly incorrect you know like you wouldn't say I haven't got any more you know you'd rather an American kid would learn to say I don't have any more
တရာအသုံးနှုန်းတွေရတဲ့မဆိုးတလောက်ကွဲလဲတာကြီးအများကြီးရှိပါတယ်တဲ့တရာအရမှားတယ်လို့ယူဆရတဲ့အသုံးနှုန်းတွေကို American ကလေးတွေကိုမတင်ယူစေချင်တာဖြစ်ကောင်းဖြစ်မှာပါတဲ့ဥပမာ I haven't got any more ငါမှနောက်ထပ်ဘာမှမရှိတော့ပါဘူးဆိုတဲ့စကားကို I don't have any more လို့ American ကလေးတွေကိုသင်ပေးချင်တာမျိုးလို့ပေါ့လို့ရှင်းပြသွားတာလေ
အင်္ဂလန်ကလာတဲ့ခရီးသည်တွေလေရင်ကွင်းကထွက်တာနဲ့တချို့အခေါ်ဝေါ်တွေကိုပြောင်းပြစ်ရမှာပေါ့နော်
ဟုတ်တယ်ညညကြီးဒီမှာကဘတ်ကားတွေကိုဘတ်လို့ပဲခေါ်တာပေါ့နော်ဗြိတိန်မှာကြတော့ coach 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 လို့ခေါ်တာလေအမေရိကမြေအောက်ရထားတွေကိုမြို့လိုက်အခေါ်ဝေါ်တွေကွဲတယ်ဥပမာနယူးယောက်မြို့မှာဆိုရင် subway လို့ခေါ်တယ်ဝါရှင်တန် DC မှာဆိုရင်တော့ metro လို့ခေါ်တာပေါ့နော်ဗြိတိန်နိုင်ငံလန်ဒန်မြို့မှာကြတော့ TUBE tube လို့ခေါ်တယ်လေ
ဟုတ်တယ်အန်ဒီရေဒီမှာကကွန်တင်ကားကို truck လို့ခေါ်တယ်လေအင်္ဂလန်မှာတော့ lorry တဲ့ဒါကြောင့်မြန်မာပြည်မှာလဲလော်လီကားကြီးတွေလို့ခေါ်တာပေါ့
ကဲ VOA English ပိုင်းအစီအစဉ်ကနမူနာလေးတွေထပ်နားထောင်ကြည့်အောင်နော
် Like for example jumper which in England is the most common thing to call a sweater
whereas it's a dress
and a jumper here is a dress yes
American တွေက jumper jumper လို့ခေါ်တယ်အပေါ်နဲ့အောက်တစ်ဆက်သေးဝတ်စုံပဲဖြစ်ဖြစ်ခေါင်းပဲဖြစ်ဖြစ်ပေါ့နော်ဟို jumper လို့ခေါ်တယ်ဗြိတိန်မှာကြတော့ jumper ဆိုတာကခေါင်းစွတ်ဆွဲတာအင်ကြီးကိုခေါ်တာတဲ့
BOOT boot ဆိုတဲ့အသုံးနှုန်းကလည်းအတော်လေးကွဲတယ်နော်
အဲ့ဒီ BOOTS boot ဆိုတဲ့စကားကလည်းဒီလိုရှိတယ်လေစလုံးစီဒန်ကားပေါ့နော်အဲ့ဒီကားရဲ့နောက်ကပစ္စည်းတင်တဲ့နေရာကိုဗြိတိန်နိုင်ငံမှာကား boot လို့ခေါ်တယ်ဒီအမေရိကမှာကြတော့ boot လို့မခေါ်ဘူး trunk လို့ခေါ်တာပေါ့နော် TRUNK trunk လို့ခေါ်တယ်အင်္ဂလန်မှာကား boot ဆေးဆိုတာရှိတယ်လေကားနောက်ကပစ္စည်းထည့်တဲ့နေရာမှာတပတ်ရည်အသုံးလို့တဲ့ပစ္စည်းတွေကိုထည့်ပြီးတော့ရောင်းကြတာလေ
ဒီမှာ yacht sale လို့ခေါ်တဲ့နွေရာသီဈေးရောင်းပွဲတွေလို့ပေါ့နော်ကို့ channel မှာကို့အိမ်ရှိမှာဇပွဲတွေခင်းပြီးအသုံးမလိုတော့တဲ့တပတ်ရည်ပစ္စည်းအကောင်လေးတွေကိုရှောက်ကြည့်ရတာညူညူတော့တိတ်ကြိုက်တာပဲတခါတလေကိုလိုချင်တဲ့ပစ္စည်းခက်လက်လက်လေးတွေကိုဈေးပေါ်ပေါ်နဲ့အလကားလိုလိုရတတ်တယ်လေ
ပြောပြရရင်တော့ boot ဆိုတာကဒီမှာဖနက်ပေါ့နော်လက်ရှိ rubber ဖနက်ကို boot လို့ခေါ်တာပေါ့နော် British မှာကြတော့ဘုဖနက်အရှိကြီးတွေကို wellies လို့ခေါ်တယ်တဲ့ w e l l i e s wellies လို့ခေါ်တယ်တဲ့ဆိုင်းဆရာမ delivery johnston ပြောတာကိုဆက်ပြီးနားထောင်အောင်နော
် pants in england is always referring to underwear
so here it's that would be underpants
right
we would say underpants
underpants or underwear or boxers right. or whatever
england မှာ pants p a n t s pants ဆိုတာကအောက်ခံပေါင်းကြီးကိုခေါ်တာတဲ့ဒီမှာတော့ underwear u n d e r w e a r underwear B-O-S-E-R, boxer, လို့လည်းခေါ်ကြတယ်လေ
You know, if you go shopping, for example, you don't really want to take a trolley, which is what Americans ride around on the street, like say in San Francisco. And here, you know, you'd rather use a shopping cart when you do your groceries.
England မှာဈေးဝယ်သွားရင်နဲ့ပစ္စည်းထည့်တဲ့လှဲကို trolley လို့ခေါ်တယ်။ဒီမှာတော့ trolley ဆိုတာကဟို San Francisco မြို့ကြီးမှာဆိုလို့ရှိရင်ဓာတ်ရထားကိုခေါ်တာလေ။ America မှာတော့ဒီစားသောက်ကုန်ပစ္စည်းတွေဈေးသွားဝယ်လို့ရှိရင်အသုံးပြုတဲ့လှဲကို shopping cart လို့ခေါ်တယ်တဲ့။ဈေးဝယ်တဲ့လှဲပေါ့နော်။သူ့အတွေ့အကြုံရပြောရရင်နဲ့သူခင်ဘုန်းကဗြိတိန်နိုင်ငံသားတဲ့။စားသောက်ဆိုင်တွေရောက်တိုင်းရေမှားတော့ရင်အတော်လေးဒုက္ခရောက်တယ်တဲ့။
I know from experience, my husband, who's British, has a horrible time ordering water in restaurants. Nobody understands him when he asks for water. So he's tried to modify it and say, water, can I have some water, please?
British are attended, eh?
Water.
Lo pyo yin, badu ga ma na ma le bu de. Era jang, a long na le ao.
Water.
Di lo pyo de, de, nyo nyo yin. Di kero atong nong kwele jet di ga ro amya yi wa be nyo nyo. ဓာတ်လေကားကိုအင်္ဂလိပ်မှာ lift lift လို့ခေါ်တယ်ဒီမှာကတော့ elevator e l e v a t o r elevator လို့ခေါ်တယ်လေ
တကဘာလုံးကစာပို့သမားကို postman လို့ခေါ်ကြတာအမေရိကန်တွေကတော့ mail ဆိုတဲ့စာရီကိုပို့လို့ mailman နဲ့အန်တီရဲ့
မြန်မာကိုလည်း britain မှာ spectacles လို့ခေါ်တယ် s p e c t a c l e s spectacles လို့ခေါ်တယ်ဒီမှာတော့အလွယ်တကူ glasses လို့ပဲခေါ်ကြရတယ်ပေါ့နော် a pair of glasses စာကြည့်မျက်မှတ်ဆိုရင်တော့ reading glasses ပေါ့နော် now ဒီမှာအဝေးပြေးလမ်းမကြီးတွေကို highway လို့သုံးတယ်အင်္ဂလိပ်မှာကျတော့ motorways လို့သုံးတယ် m o t o r w a y s ပေါ့နော်အင်္ဂလိပ်မှာလူတရားဟုတ်ကိုရည်ညွှန်းရင် b l o k e block ဆိုတဲ့စကားကိုသုံးတယ်ဒီမှာကတော့ guy g u y guy this guy that guy ဟိုလူဒီလူပေါ့ကွယ်တကယ်တော့ American ပြည်ထောင်စုဆိုတာကဥရောပနိုင်ငံအသီးသီးကနေလူမျိုးပေါင်းစုံလာရောက်ပြီးတော့အခြေချနေထိုင်ကြတဲ့နေရာလေအင်္ဂလန်နိုင်ငံတနိုင်ငံတွေကလာကြတာမဟုတ်ဘူးဒါပေမဲ့အင်္ဂလိပ်စကားကိုအဓိကဘာသာစကားဖြစ်နေတုံးဆွဲကြတော့ American English စကားပြောဖြစ်သွားတာပေါ့နော်အန်တီတို့လည်းငငယ်တုန်းကသင်လာရတဲ့အင်္ဂလိပ်စာအကျိုးအပဲ့ Broken English လေးတွေနဲ့ရောက်တဲ့အရာမှငပိတန်နဲ့ပြောကြရတာပဲလေ
အန်တီရဲ့တကယ်တော့ငပိတန်နဲ့ပဲပြောပြောပဲပုတ်တန်နဲ့ပဲပြောပြောတရမမှန်နဲ့ပြောနိုင်ပြီးတာပဲမဟုတ်လားလို့
အမလေးညွညွရေးဒီမှာကဒီလိုမဟုတ်ဘူးတော့အသံထွက်ကလေးမတူတာနဲ့ဘာတွေပြောနေတာလဲဆိုရဲအကြည့်နဲ့အကြည့်ခံရတာအန်တီတို့မြန်မာတွေက A ကို A လို့ပြောလိုက်ရင်သူတို့နားတွေက E လို့ကြားကြတယ်လေစာလုံးပေါင်းပေါင်းပြလို့ A နေရာရောက်ရင်နှစ်ခါပြန်ပြောရတာခဏခဏပါပဲညွညွရေးအကောင်းဆုံးနည်းကတော့သူတို့ရဲ့အသံထွက်တွေကိုနားယင်အောင်ကိုလေနောက်ကနေလိုက်ပြီးတော့ဆိုလို့ရအောင်ရုပ်မြင်သံကြားတွေကိုကြည့်ပေးရတယ်ညညရေကာလန်ဒေတန်လို့ပဲပြောရမလားအမေရိကန်တွေကအင်္ဂလိပ်စကားပြောကိုအမေရိကန်မှုပြုတယ်လို့ပဲပြောရမလားမသိပါဘူးညညရေအမေရိကန်ပြည်ထောင်စုမှာပြောတဲ့အင်္ဂလိပ်စကားအသုံးလုံးတချို့ကိုဒီတစ်ပတ်ဘဟုတုတအဖြစ်တင်ဆက်ရင်းနဲ့တုတဆုံးလင်းအမေရိကန်တခွင်စီစဉ်ကိုဒီမှာပဲရနာပင်ပြပါရှင်
တော့ခင်ဆိုဝင်းစီစဉ်တင်ဆက်ခဲ့တဲ့သုတဆောင်လင်းအမေရိကန်တခွင်စီစဉ်ကိုအင်္ဂါနေ့မနက်ခင်းမှာနောက်တစ်ချိန်နားဆင်နိုင်ပါလိမ့်ရှင်။အခုဒေါခင်မျိုးသက်စီစဉ်တင်ဆက်ပေးနေတဲ့သိပ်ပံတဲ့ဤပညာစီစဉ်ကိုနားဆင်ကြရမှာပါရှင်။
မြမရာဇဝင်ကိုပြောနိုင်မဲ့ AIRI မြို့ဝအနေတွေကိုပညာရှင်တွေစလေ့လာနေကြပါပြီ။ကမ္ဘာပေါ်မှာရှာရှာပပတဘာဝတိုင်းကျန်နေတဲ့ AIRI မြို့ဝဂျွန်းဘော်ဒေတာမှာဘာတွေဖြစ်ပျက်ခဲ့ပါသလဲ။ဘာအန္တရာယ်ရောရှိနေပါသလဲ။ဂျပန်အန်ဝါဘူမိသိပ်ပန်းနဲ့ဤပညာဌာနကဒေါက်တာမိုးကျော်သူကပြောပြပေးမှာပ
ါ။ကျွန်တော်ကအရာဝတီတိုင်းဒီပဋိမျိုးမှာမွေးတာဆိုတော့ဒီအရာဝတီမြို့ဝကျွန်းပေါ်မှာငငယ်တွေကလည်းအချိန်ချင်းသွားလာနေထိုင်ခဲ့တာရဲ့ဘူမိတွေပြတာဟိုသူတည်းဖြစ်လာတဲ့အချိန်မှာလည်းဒီမြို့ဝကျွန်းပေါ်ကြီးကိုတောက်လျှောက်ကစိတ်ဝင်စားနေတာလည်းပါတယ်ပေါ့နော်ဒါပေမဲ့ဒီပြည်ပမှာပညာသင်နေရင်းနဲ့တကယ်တကယ်နည်းနည်းနည်းနည်းတွေးပြီးတော့စဉ်းစားမိတာတက်ကြတဲ့2000ခုနှစ်မှာပါ2000ခုနှစ်ကဒီဂျပန်နိုင်ငံကနိုင်ငံတကာသုတေသနစာတမ်းဖတ်ပွဲမှာအင်္ဂလန်က professor ဒီငယ်လေးတယောက်ကပြောသွားတယ်အရာဝတီမြစ်ကြီးကနေပြီးတော့စီးဆင်းတဲချလာတဲ့အနယ်ကြီးကပင်လာပင်လယ်အော်နဲ့ဒီမိုးဒမပင်လယ်ကွမှာအထူကြီးပဲအနေတွေထိုင်နေတယ်အဲ့ထိုင်နေတဲ့အနေတွေကိုလေ့လာတဲ့သူတေသနာကဘလူးမမလုံနိုင်သေးဘူးဒီကိစ္စကအများကြီးလုံးဖို့လိုအပ်တယ်ဆိုတဲ့ဟာမှာကျွန်တော်ပို့ပြီးစိတ်ဝင်စားသွားတယ်ပေါ့အဲ့မှာဒီသူတေဒီနဲ့လည်းမိတ်ဆက်စကားတွေပြောပြရင်းနဲ့အခုချိန်ဒီလည်းတောက်လျှောက်တွဲပြီးလုံးဖြစ်နေပါတယ်အဲ့ဒီကနေပြီးတော့တွားလိုက်တဲ့ဥစ္စာက2004ခုနှစ်မှာကျတော့ကံကောင်းတယ်ပဲပြောရမှာပေါ့ဒီဂျပန်နိုင်ငံမှာရှိတဲ့ကဘာကျော်သုတေသီတယောက်ကအာရှတိုက်ကြီးတစ်ခုလုံးမှာရှိတဲ့ Delta တွေအားလုံးကိုသုတေသန project ကြီးနဲ့လုပ်နေတယ်သုတေသီနဲ့တွေ့ဆုံခွင့်ရပြီးတော့သူကနေမှမြန်မာနိုင်ငံသားမှလည်းသိရောဒီ AIRI မြစ်ကြီးရဲ့သုတေသနလုပ်ငန်းကဘယ်လို့မှမလုပ်နိုင်ပြီးတော့သူရဲ့ project တွေမှာထိုက်ကျင်တဲ့အတွက်ကြောင့်မို့အများဆုံးစူးစမ်းကြရအောင်စူးစမ်းပေးပါဆိုတာနဲ့အဲဒီကနေစပြီးတော့ထဲထဲဝင်ဝင်လုပ်ဖြစ်တာပါဒါပေမဲ့သိတဲ့အတိုင်းပဲနိုင်ငံရေးအခြေအနေအပြောင်းအလဲတွေနဲ့2009ခုနှစ်ဒီ Nagis မုန်တိုင်းကြီးဖြစ်တဲ့အချိန်မှာကျတော့အားလုံးပို့ပြီးတော့မလုံမဖြစ်တော့ဘူးအဲ့ဒါကဒီ AIRI မြစ်ကြီးကနေပြီးတော့မြန်မာနိုင်ငံရဲ့သမိုင်းကြောင်းကိုလေ့လာတာတခုတည်းတည်းမဟုတ်ဘဲနဲ့အနာဂတ်မှာဖြစ်လာမယ့်မြဝကျွန်းပေါ်မှာရှိတဲ့ဘေးအန္တရာယ်တွေကိုဘယ်လိုဆက်ပြီးကာကွယ်နိုင်အောင်လုပ်ကြမလဲဆိုတဲ့အပိုင်းတွေပါတိုးလာပါတယ
်ဘယ်လိုဘေးအန္တရာယ်တွေကျုံလာနိုင်ပါသလဲ
ဖြစ်လာနိုင်တဲ့အန္တရာယ်တွေကအခုဆိုရင်တတော်ကလည်းပြုံးလာတဲ့အပိုင်းတွေရှိတယ်ဒီ mangrove တွေကလည်းအရန်ကိုနဲပါတယ်ပြီးတော့မှဒီမြေကြီးကငကောနှိမ့်ရတဲ့အထက်မှာပင်လယ်ရေပြင်ကလည်းတက်တက်လာနေတယ်မြေကြီးရဲ့နှိမ့်တဲ့ဥစ္စာကကျွန်တော်ပြောရင်ကျွန်တော်သမိုင်းကြောင်းရှိပါတယ်အခုသူတည်တနာတွေကအခြားနောက်တစ်ခုပါဒီကဘာကြီးမှာအပူနွေးတဲ့ခေတ်ကြီးဖြစ်ခဲ့ဘူးတယ် Pleistocene ဆိုတဲ့ကဘာအဲ့ချိန်တုန်းကပင်လယ်ရေတွေကမြင့်တက်တဲ့ဥစ္စာကအခုလက်ရှိအရာဝတီတိုင်းရဲ့ကမ်းရိုးတန်းကနေပြီးတော့ကုန်းတွင်ပိုင်း80ကီလိုမီတာလောက်ထိရေတွေပြင့်နေခဲ့တယ်ဆိုတဲ့သမိုင်းကြောင်းလည်းတွေ့ထားပါတယ်ဆိုတော့80ကီလိုမီတာလောက်ထိရေတွေတက်လာခဲ့ဘူးတဲ့ရာဇဝင်ကကျွန်တော်တို့မှရှိနေခဲ့ဘူးပါတယ်ပြီးတော့ဒီပင်လယ်စီးလေးပဲဒီမြင့်တက်လာတဲ့ဥစ္စာလည်းအခုကြည့်မယ်ဆိုရင်တစ်နှစ်ကို6 mm တစ်နှစ်ကို6 mm လောက်ထိဒီပြင်းတက်လာတဲ့ဥစ္စာအရာဝတီတိုင်းမှာလည်းတွေ့ရတယ်ဆိုပြီးတော့ဒီသုတေသနဒီစာတမ်းထဲမှာရေးထားပါတယ်ခင်ဗျ
ကမ္ဘာတလုံးကျုံနေကြရတဲ့ပင်လယ်ရေမျက်နှာပြင်မြင့်တက်လာတဲ့အန်ဒီယန်ဟာအေရီမျိုးဝကျွန်းပေါ်ဒေတာအတွက်ပိုးပြီးဆိုးနေတာကသူ့ရဲ့အနေထားနဲ့အမြင့်ဖြစ်ပါတယ်
။အေရီမျိုးဝကျွန်းပေါ်ကြီးကအရန်ကိုမြေပြန့်ပြီးတော့နေနေနေနေဆိုတဲ့ဥစ္စာကပင်လယ်ရေပြင်အထက်က9မီတာတောင်မရှိဘူးအမြင့်မရှိဘူးဆိုတဲ့အချက်ကျွန်တော်တို့အတွက်ကအဓိကစိုးရင်လာတာပါ
။ဟုတ်ပါတယ်။စိုးရင်လည်းအတိုင်းပဲနာဂစ်လိုသဘာဝအန်ဒီယန်နဲ့လည်းကျုံခဲ့ရတာပါ။ဒါပေမဲ့အခုကျုံခဲ့ရတဲ့အတိုင်းလူပေါင်း3,400နီးပါးတည်ဆုံးခဲ့ရတဲ့အထိဖြစ်တယ်ပါဒလား
ဒီပမာရောက်နေတာဒီတွေအတွက်ကတော့ပထမကြည့်လိုက်ရင် Nagis မှာကျွန်တော်တို့ကကြိုတင်ပြင်ဆင်မှုတွေတေချာမလုံနိုင်ခဲ့ဘူးအားနေခဲ့တယ်ဒါကြောင့်မလို့လူတွေကမတည်တည်မဲ့တည်ရတယ်ဆိုတဲ့အပိုင်းလေးတွေကိုအဓိကထားပြီးတော့ပေါ့နော်သတင်းဌာနတွေကမြင်တဲ့အပိုင်းတွေပြောကြပေးမယ်အခုထဲထဲဝင်ဝင်သူတွေတနာနဲ့ပြန်ကြည့်လိုက်တဲ့ခါကျတော့ဂျပန်နိုင်ငံမှာလည်းဒီ2011ခုနှစ်ကငလျင်ကြီးနဲ့ဆူနာမီလာတဲ့အချိန်မှာလူတွေအများကြီးတည်တဲ့ကိစ္စဘာကြောင့်လဲဆိုတိနေရက်သားနဲ့ဘလို့ခေါ်မလဲလူရဲ့တက်တန်းတလျှောက်မှာမကြုံခဲ့ဘူးလို့ဆိုလူတွေကပေါ့ပေါ့ဆဆနေထိုင်ကြတယ်ဆိုတဲ့သဘောကအများကြီးအရေးကြီးပါတယ်အဲ့ဒါကြောင့်ပညာပေးတဲ့အစီအရာရန်ရေးကြည့်လို့ဆိုတော့ကျွန်တော်သဘောပေါက်ရတာပါ Nagis ဖြစ်တဲ့အချိန်မှာကျွန်တော် AIRI တိုင်းကိုမုံတိုင်းကတဲ့တဲ့ကြီးဝင်လာပြီးတော့မှရေးကြည့်တယ်ဆိုတဲ့ဥစ္စာက AIRI တိုင်းမှာရာဇဝင်မှာမရှိခဲ့ပါဘူးတန်ခဲ့တဲ့နှစ်80တရာလောက်အတွင်းမှာအဲ့ဒါကအဓိကအသက်တခုပါနောက်တစ်ခုကအရန်ပြင်းတဲ့မုံတိုင်းကြီးကိုလာများကြိုတိပြီးမယ်ကုန်းပေါ်ကိုစပြီးတော့မုံတိုင်းကထိတဲ့အချိန် landfall လို့ခေါ်ပါတယ်အဲ့ဖြစ်တဲ့အချိန်ကတကယ်ကိုဒီအရီတိုင်းရဲ့ရေအနေဆုံးမြေအနေဆုံးနေရာတွေကိုလူများဆုံးနေတဲ့နေရာကိုတဲ့တဲ့ကြတဲ့အပြင်ကို landfall ကတနေရာတည်းမှာရွေ့မသွားဘဲနဲ့မြန်မြန်မရွေ့ဘဲနဲ့အကြာကြီးနေတဲ့ဥစ္စာကရန်ကုန်ဒုက္ခရောက်သွားတာပါ
ဂျပန်မှာလည်းလူတွေအများကြီးတည်တယ်ဒီဆူနာမီကြောင့်တည်တယ်ဒီမြန်မာနိုင်ငံမှာလည်းဒီမုန်တိုင်းကြောင့်တည်တယ်ကြိုတင်မလုံနိုင်တာကြောင့်မဟုတ်ဘူးနားမလဲလို့မသိလို့ပေါ့နော်
မှန်ပါတယ်ခင်ဗျ။နောက်တိတာတဲ့တစ်ချက်ကလေအဲ့ nuggets ဖြစ်တဲ့အချိန်မှာ AR တိုင်းမှာလူတွေအများကြီးပြင်ဆင်ထားခြင်းမရှိပေါ့ဝါသာသာနဲ့နေတဲ့ဘိုင်းတွေပါတဲ့အချိန်မှာသူ့ရဲ့အနောက်ဘက်ဘာမှမဝေးတဲ့ရခိုင်ကမ်းရိုးတန်းကမုံတိုင်းအမြဲခဏခဏကြကြုံမှုနဲ့ကွာနေလို့ပါလို့မဆိုတေချာပြင်ဆင်ထားတဲ့ကြောင့်သူတို့တွေကဘယ်လိုရှောင်တက်ရမလဲဆိုတာအထီးကိုသူတို့ကသိချာအလေးကျင့်ရနေပြီးတော့တော်တော်လေးတက်တာဆိုတဲ့ဘိုင်းတွေတွေ့ရပါတယ်။ရှေ့ဆက်ပြီးလောက်အောင်မယ် future work ကအရန်ကိုရည်ကြီးနေကျွန်တော်တို့ကပေါ့ဆိုတမိုင်းနဲ့တိဖို့လိုတယ်လက်ရှိရှိနေတဲ့အန်ရည်တွေကိုလည်းဘယ်လိုမျိုးလောက်ထိအသေးစိတ်သွားမလဲဆိုတဲ့ဥစ္စာမျိုး
ဟုတ်ဘာတွေဆက်ပြီးတော့လုပ်ဖို့ရှိပါလ
ဲဟုတ်ကဲ့ပါခင်ဗျာရာရီဒေါ်လာကြီးမြေဝချုံပေါ်ကြီးရဲ့အပြင်ဘက်ကနေထွက်ပြီးတော့ဒီပလယ်ထဲမှာတွင်းနဲ့တခုတွင်းနဲ့ဆိုရလဲမိသားဂျာကနန်းလေးမရှိတဲ့ဟာတခုကိုတူပြီးတော့မှသူ့ဒေသနာကိုတေချာတက်ခွဲပြီးလုပ်တဲ့ဟာနဲ့အဲ့ဒီကဂျာတီကိုဒီမြေဝချုံပေါ်ထဲမှာလဲအသေးစိတ်လေးထပ်ပြီးတော့အထောက်အကူပြုမဲ့အချက်လက်တွေရှာဖွေဖို့ကကျွန်တော်တို့အဓိကတာဂက်ပါဒီအဓိကတာဂက်ကိုလုံနိုင်ဖို့အတွက်ပထမစခဲ့တာကတော့တက်ကရစ်2002ခုနှစ်ကအိန္ဒိယနိုင်ငံကနေပြီးတော့သူ့ဒေသနာတိုင်းငယ်ရဲ့အချက်လက်တွေကအရန်ကိုအရေးပါတဲ့ဟာတွေတွေ့ခဲ့တဲ့ဆောင်အဲ့ဒါတွေကိုမူတည်ပြီးတော့ကျွန်တော်တို့အခုဆိုရင်အသေးစိတ်နေရာလေးတွေရွေးပြီးတော့အမေရိကန်ပြည်ထောင်စုရဲ့ပြီးတော့အခုဂျပန်နိုင်ငံကနေပြီးတော့ကျွန်တော်လည်းပါဝင်မဲ့ဥစ္စာကတော့လာမယ့်နှစ်ကနေစပြီးတော့တကုံတက်ကတူနဲ့ပပိန်တက်ကတူကဆရာတွေငယ်တွေနဲ့အတူတွဲပြီးတော့အဲ့ကဆရာ၁၀ယောက်ကိုဂျပန်နိုင်ငံကိုခေါ်ယူပြီးတော့တရုတ်နိုင်ငံနဲ့ဗီယက်နမ်နိုင်ငံကအလားတူဒေတာတွေကိုသူ့ပြည်သနာတွေကိုအမြင်ချင်းဖလဲကိုယ်တိုင်တက်ခွဲကိုယ်တိုင်လေ့လာပြီးကိုယ်တိုင်လုပ်ပေးနိုင်တဲ့အဆင့်ကိုလုပ်ဖို့နောက်ထပ်၃နှစ်မှကျွန်တော်တို့စီစဉ်ထားပါတယ်ပြီးတော့ဒီလအကုန်မှာပဲရန်ကုန်မြို့ဒီ Novotel Hotel မှာမီဆာဆိုတဲ့ကျွန်တော်တို့အတုံးချကဘာမြေဆိုင်ရာသုတေသနကွန်ဖရင့်နှစ်နှစ်တခါလုပ်တဲ့ကွန်ဖရင့်မှာပဲဒုတိယအကြိမ်မြောက်ပေါ့နော်ဒီ Marine Geology အနော်ဘူမိပြည်သားနဲ့ပတ်သက်တဲ့ workshop တစ်ခုကိုလုပ်ပြီးတော့မှအခုကျွန်တော်ပြောခဲ့တဲ့သုတေသနအစ်စ်တွေကိုရှာဖွေတွေ့ရှိခဲ့တဲ့ပညာရှင်တွေအမေရိကန်ကပညာရှင်တွေကိုယ်တိုင်လာပြီးတော့သူတို့နဲ့အတူဆွေးနွေးပြီးတော့ရှေ့ဆက်ကိုဘာတွေလုပ်တင်နေဆိုတဲ့လမ်းကြောင်းကိုလည်းကျွန်တော်တို့ရွေးချယ်ကြမှာပါ
အီယာဝရီကိုပညာရှင်တွေလေ့လာကျင်ကြတဲ့အဓိကအချက်ကမြစ်ကြောင်းထိပ်ပိုင်းမှာဆယ်ရီမဆောက်သေးတာကြောင့်ပါ
ဒီရန်စီမြစ်တို့လိုမဲခေါင်ကူနေမှာလို့မြစ်ဝဲထိပ်မှာဆယ်ကြီးမဆောက်သေးတဲ့အတွက်ကြောင့်ကျွန်တော်တို့တွေကအနယ်ပို့ချမှုကတဘာဝအတိုင်းပဲလာနေသေးတယ်တဘာဝအတိုင်းလာနေတာမဟုတ်လို့လဲနိုင်ငံတကာကပညာရှင်တွေကတဘာဝပေါ်မှာတဘာဝအတိုင်းကြံနေသေးတဲ့မြစ်ကြီးအကြီးတစ်ခုကိုလေ့လာဖို့ကအကောင်းဆုံးအရာဒီမြစ်ပါပဲဆိုပြီးတော့အခုအများစုကလာနေကြတဲ့အပိုင်းတွေပါပေါ့နော်
ဒေါက်တာမိုးကျော်သူရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့နည်းပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေ။နောက်တစ်ပတ်မှပြန်ပြီးဆုံကြအောင်နော
်။ဒေါက်ခေမျိုးသက်စီစဉ်တင်ဆက်ပေးနေတဲ့သိပ္ပံနဲ့နည်းပညာစီစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါရဲ့ရှင်။အခုထုတ်လွှင့်ပေးနေတဲ့ည9:00ကနေ 10:00 အထိအစီအစဉ်အစဆုံးကိုအတန်လွှင့်ချိန်ပြပြခြင်းည 10:00 ကနေ 11:00 အထိပထမနာရီဝက်မှာလှိုင်းလက်မီတာ190 kHz 1595နဲ့အတူလှိုင်းဒိုမီတာ25လှိုင်းဒိုမီတာ32တို့ကနေပြန်ပြီးတော့နားဆင်နိုင်ကြပါတယ်။မနေ့ဖက်စနေနေ့မနေ့ဖက်အစီအစဉ်ထဲမှာတော့စောစောကထုတ်လွှင့်ပေးခဲ့တဲ့သတင်းပတ်စင်ကဏ္ဍတွေကအမျိုးသမီးကဏ္ဍနဲ့သိပ္ပံနဲ့နည်းပညာအစီအစဉ်တွေကိုပြန်ပြီးတော့နားဆင်ကြရမှာဖြစ်ပါရဲ့ရှင်။အခုစနေနေ့တောက်ကြနေညပိုင်းထိတ်တန့်ရောက်နေတဲ့သတင်းအချင်းချုပ်ကိုကိုအောင်လင်ဦးကပြောပြပေးပါမယ်ရှင
်။အမေရိကန်သမ္မတဒေါ်နယ်ထရန့်ပေါ်အရေးယူနိုင်ရေးစုံစမ်းစစ်ဆင်နေတဲ့အောက်လွှတ်တော်မှာရာထူးကဖယ်ရှားခံခဲ့ရတဲ့ယူကရိန်းနိုင်ငံဆိုင်ရာအမေရိကန်သမ္မတကြီးထွက်ဆိုနေပါတယ်။မေကုံထုတ်ဆရာကောင်းတဲ့လူတွေရဲ့မောင်းမမှန်ပြောတာတွေကိုအခြေခံပြီးသမ္မတကြီးတယောက်ကိုဆွေးရောက်ကရာထူးကဖြုတ်ဖို့ဆုံးဖြတ်ခဲ့တာမယုံနိုင်စရာလို့ရဖြစ်နေလေသမ္မတကြီးဟောမရီယာဗန်နိုဗစ်ကသူ့ကိုရာထူးကဖယ်ရှားခံရခြင်းမှာပြောဆိုထားပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့ပုဂ္ဂိုလ်ရေးဆန်ရှင်နေရူရီဂျူလီယာနီပေါ်ဆွေးအပ်ရှင်တွေကစုံစမ်းစစ်ဆေးမှုတွေစတင်လိုက်ပြီဖြစ်တဲ့အကြောင်း Bloomberg သတင်းဌာနကပြောလိုက်ပါတယ်။ဗန်နိုင်းဆန်ရဲ့စီးပင်းစည်းကမ်းတွေပေါက်ဖြစ်မှုရှိမရှိပြည်ပနိုင်ငံတစ်ခုအတွက်အကျိုးဆောင်ဖြစ်ထေဝင်မှတ်ပုံတွေမှုပြုတ်ခွင့်မှုစတဲ့ဆွဆွဲချက်တွေနဲ့စုံစမ်းနေတာဖြစ်တယ်လို့လည်းသတင်းကဖော်ပြခဲ့တာပါ။အမေရိကန်ပြည်သူကယ်လီဖိုးနီးယားပြည်နယ်တောင်ပိုင်းထက်တန်းကျောင်းတစ်ခုမှာကျောင်းသားတစ်ယောက်ကသူ့ရဲ့16နှစ်ပြည့်မွေးနေ့မှာကျောင်းသားနှစ်ယောက်သေဆုံးတဲ့အထိပြစ်ခတ်မှုဖြစ်ပွားခဲ့ရတဲ့အကြောင်းရင်းကိုတာဝန်ရှိသူတွေစုံစမ်းနေပါတယ်။ Los Angeles မြို့ Santa Clarita မှာရှိတဲ့ Socas ထက်တန်းကျောင်းမှာပြစ်ခတ်မှုကြောင့်အသက်16နှစ်အရွယ်ကျောင်းသူတူနဲ့အသက်14နှစ်အရွယ်ကျောင်းသားတယောက်တို့သေဆုံးသွားခဲ့ကြတာပါ။မြန်မာနိုင်ငံကတိုင်းဒေသတွေမှာကြီးလေးတဲ့လူခွေချူပေါက်မှုတွေကျွလွန်နေတယ်ဆိုတဲ့ဆွဆွဲချက်နဲ့ဆုံးဖြတ်ချက်တည်းရဲ့ချက်မှတ်နိုင်ရေးကုလသမဂ္ဂမှာအဆိုပြုလိုက်ပါတယ်။ကုလသမဂ္ဂပါဝင်ခိုင်လုံတဲ့စုံစမ်းမှုတွေကရရှိထားတဲ့သတင်းချက်လက်စီရင်ခံစာတွေအရရခိုင်ကချင်းနဲ့ရှမ်းပြည်နယ်တွေပါဝင်နိုင်ငံတော်မှာလူခွေချူပေါက်မှုတွေအကြီးအကျယ်ဆက်လက်ဖြစ်ပွားနေတဲ့အပေါ်ရှုတ်ချကြောင်းလဲဆုံးဖြတ်ချက်ကိုပူတဲ့အဆိုပြုခဲ့တဲ့အမေရိကန်ပြည်သူကမနေ့ကကုလသမဂ္ဂထူထောင်ညီလာခံရဲ့တတိယကော်မတီမှာတင်သွင်းတဲ့ဆုံးဖြတ်ချက်မူကြမ်းနဲ့ပတ်သက်လို့ပြောဆိုထားတာပါ။
တောက်ကြန်နေညာပိုင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးပြောပြပေးသွားတာပါ။အခုညအစီအစဉ်ထုတ်လွှင့်ရမှုကကိုရနိုင်ဖြစ်ပြီးအတန်ဖတ်အင်ဂျင်နီယာကတော့ Aiden Urku ဖြစ်ပါတယ်ရှင်။မနက်ဖြန်စတေနေ့မနက်ဖြန်6နာရီကနေ9နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ32 40 48ဒုတိယနိုင်ဝက်မှာလိုင်းလမ်းမီတာ190 kHz 1595တို့ကနေတိုက်ရိုက်နားဆင်နိုင်ကြပါတယ်။ VOA သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေရှင်။
This program has come to you from the Voice of America, Washington.